Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ၂ရက်ပုဒ်ထိုးနေ့ညနေခင်း6:00နာရီနဲ့9:00နာရီစီစဉ်တွေကို line to meter 7925တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။မနင်္ဂလာပါဒီကနေ့ညနေခင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်နေကျွန်တော်ကြော်ကြော်သိမ်းချင်ကြပါပါတမရာဦးသိန်းစိန်ဘူဂျုံမူကြီးမင်းအောင်လိုင်းနဲ့ဒေါအောင်ဆန်းစုကြည်တို့ဒီကနေ့တီးခြားစီတွေ့ဆုံဆွေးနွေးကြပါတယ် IS အဖွဲ့ရဲ့အဓိကခေါင်းဆောင်ပိုင်းကိုနှိမ်နင်းဖို့အမေရိကန်အထူးတပ်ဖွဲ့တွေဆီလိုရေးစီစဉ်နေပါတယ်ပါကစ္စတန်မှာပြီးခဲ့တဲ့နေ့ကစစ်တပ်ဖွင့်ထားတဲ့ကြောင်းကိုတာလီဘန်တွေတိုက်ခိုက်တာမှာကူညီခဲ့သူ၄ဦးကိုကျိုးပေးကွပ်မြက်လိုက်ပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါပါခင်ဗျာ
ကောင်းပါပါရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာဒီကနေ့ဒီဇင်ဘာလ၂ရက်နေ့မှာသမရဦးသိန်းစိန်သမရကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နဲ့တရားတွေ့ဆုံခဲ့တဲ့တဲ့င်းမှာကြားရဖို့ရှိမှကတော့
နောင်ပေါ်ပေါက်လာမယ်အစိုးရကိုအေးချမ်းညင်သာချုံးဝေစွာတာဝန်လွှဲပြောင်းနိုင်မှုပြည်သူတွေအနေနဲ့ဆိုရေးပုံမှန်မှုတွေ
ပြန်ကြားရေးဝန်ကြီးဦးရဲ့ထွက်ပါရှင်အပြည့်စုံကတော့နောက်ပိုင်းမှာကြားရမှာပါဒါအပြင်လက်ရှိအစိုးရအဖွဲ့ခေါင်းဆောင်တို့နဲ့တောင်ဆန်းစုကြည်တို့ရဲ့တွေ့ဆုံဆွေးနွေးမှုအပေါ်လေလာသူတို့ရဲ့အမြင်ကိုတင်ပြသွားမှာဖြစ်တယ်လို့မြန်မာနိုင်ငံရဲ့အကူပြောင်းကာလမှာအထက်စိန်ခေါ်ချက်တွေကဘာတွေဖြစ်မလဲဆိုတာကိုပြည်ရင်းပြည်ပါကပညာရှင်တွေဒီကနေ့ဆွေးနွေးကြတဲ့တဲ့င်းကိုလည်းကြားဖို့ရှိပါတယ်ဒါရင်မကရှမ်းနယ်ပလောင်တပ်ဖွဲ့တိုက်ပွဲကြောင့်ရှမ်းနယ်ချီတဲ့ရွာသားတွေစစ်ဘေးတိမ်းရှောင်နေရတဲ့တဲ့င်းကိုလည်းကြားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဘွဲမှာတော့ရွေးကောက်ပွဲလွန်ကာလ VOA ရဲ့ဇကပိုင်းအစီအစဉ်ကိုတင်ဆက်သွားမှာပါခုအရင်ဆုံးတော့ပုတ်ထူးနေညနေခင်းနောက်ဆုံးရသတင်းတွေကိုကုကြည်ကျော်သိန်းနဲ့မတ်သိန်းကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင
် IS အချမ်းဘက်အဖွဲ့ကိုအရှိန်မြင့်ချေမှုမှုကြိုးပမ်းနေပြီးဒီဖွဲ့ရဲ့အဓိကရေးပါတဲ့စနစ်တွေကိုဖျက်ဆီးပစ်ဖို့ရည်ရွယ်ချက်နဲ့လာမယ့်သတင်းပတ်တွေအတွင်းအမေရိကန်အထူးတပ်ဖွဲ့တစ်ခုလုပ်ငန်းစတင်မှုရှိပါတယ်တပ်ဖွဲ့သစ်ဆီလိုမက်ကိစ္စကိုလက်နက်ကန်တပ်ဖွဲ့များဆိုင်ရာအောက်လွှတ်တော်ကော်မတီမှအင်္ဂါနေ့ကလုပ်တဲ့ကြားနာပွဲတွင်ကာဝေးဝန်ကြီး H. Carter ကကြေညာသွားတာပါIS အဖွဲ့ရဲ့အဆင့်တိုင်းကိုအပြင်းထန်တိုက်ခိုက်သွားမယ်လို့ကာဝေးဝန်ကြီးကအခိုက်အမာပြောပါတယ်။ပြည်ပခါပစ်မှတ်တွေကိုတိုက်ခိုက်မဲ့အထူးတပ်ဖွဲ့မှာတပ်ဖွဲ့ဝင်200လောက်ပါဝင်ပြီးလာမယ့်သတင်းပတ်တွေအတွင်းအီရတ်မှာချထားမယ်လို့အစီအစဉ်နဲ့နှီးစက်တဲ့တာဝန်ရှိသူတွေကပြောပါတယ်။ IS အဖွဲ့ကိုတိုက်ခိုက်နေတဲ့အတိုက်ခံအုပ်စုတွေကိုကူညီပံ့ပိုးရေးအထူးစစ်ဆင်ရေးတပ်ဖွဲ့ဝင်90လောက်ကိုလွှတ်ဖို့အော်တိုဘာလကကြေညာထားတဲ့အစီအစဉ်ပေါ်မှာမူတည်ပြီးအခုအထူးတပ်ဖွဲ့တွေလွှတ်ဖို့ကိစ္စကိုလုပ်တာပါ။အဲ့ဒီတပ်ဖွဲ့တွေစစ်ဆင်ရေးစတင်ဖို့ပြင်ဆင်နေလို့မရှိပေမဲ့နောက်တစ်ဆင့်လွှတ်ဖို့အချိန်ကျပြီလို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်အထူးတပ်ဖွဲ့ရဲ့ရည်မှန်းချက်ကတော့အချိန်တိုအတွင်းရလာတဲ့ထောက်လိုင်းရေးအချက်လက်ပေါ်အခြေခံပြီးအီရန်နဲ့ဆီးရီးယားက IS အဖွဲ့ရဲ့အဓိကခေါင်းဆောင်ပိုင်းအမိန်ပေးထိန်းချုပ်တဲ့အပိုင်းတွေကိုချေမှုန်းဖို့ဖြစ်တယ်လို့အမည်မဖော်တဲ့အမေရိကန်တာဝန်ရှိသူတူက VOA ကိုပြောပါတယ
်တူရကီနိုင်ငံအစ္စတန်ဘူးမြို့ကမြောက်ယထာပူရာယုံတစ်ခုအနီးမှာမနေ့ကပေါက်ကွဲမှုဖြစ်တာကြောင့်အနည်းဆုံးလူ9ဦးထိခိုက်ပြီးသေယူပို့ဆောင်ရေးစနစ်ထဲမှာလည်းအနှောက်အယှက်ဖြစ်ခဲ့ရပါတယ်အစ္စတန်ဘူးမြို့ရဲ့ဘေရန်ဖာစာပူရာယုံအနီးကပေါင်ကူတတားတစ်ခုအနီးမှာလူသွားလူလာများတဲ့ညနေခင်းပိုက်ဘုံးတစ်လုံးပေါက်ကွဲမှုဖြစ်ခဲ့တာလို့ဒေသခံအစိုးရတာဝန်ရှိသူကပြောပါတယ်။ပေါက်ကွဲခဲ့တဲ့နေရာအနီးမှာနောက်ထပ်ဘုံးတွေထပ်ပြီးတော့မပေါက်ကွဲစေဖို့အတွက်အဓိကယုံနှိမ်နင်းရဲတွေကိုအာဏာပိုင်တို့ကချထားပါတယ်။လမ်းသွားလမ်းလာတွေဘေးကင်းစေဖို့ကူညီပေးနေတယ်လို့အရေးပေါ်ကားတွေကိုလည်းပေါက်ကွဲရနေရာအနီးတစ်ဝိုက်မှာဆေးလွှတ်ထားပါတယ်။ဘုံးပေါက်ခွဲတာဖြစ်နိုင်တယ်လို့သတင်းတချို့မှာဖော်ပြနေကြသလိုတချို့သတင်းတွေမှာတော့လျှက်စစ် transformer ပေါက်ကွဲတာဖြစ်နိုင်တယ်လို့လည်းရေးသားကြပါတယ်။အော်တိုဘာလ10ရက်နေ့ကအသေးခံဘုံးခွဲသမား2ဦးတိုက်ခိုက်မှုကြောင့်တူရကီရဲ့မြို့တော်အန်ကာရာမှာလူပေါင်း100ကျော်သေဆုံးခဲ့ရပြီးတဲ့နောက်ပိုင်းတူရကီနိုင်ငံတွင်းမှာလုံခြုံရေးတက်လှမ်းထားတာဖြစ်ပါတယ်။မြို့တော်အန်ကာရာမှာငြိမ်းချမ်းရေးလှုပ်ရှားသူလူအုပ်ထဲကိုအသေးခံဘုံးခွဲသမား2ဦးကအော်တိုဘာလ10ရက်နေ့ကအသေးခံဘုံးခွဲတိုက်ခိုက်ခဲ့တာဖြစ်ပြီးဒီတိုက်ခိုက်မှုဟာဆိုရင်ခေတ်တူရကီသမိုင်းမှာအဆိုးဝါးဆုံးတိုက်ခိုက်ခံရမှုလို့လည်းသတ်မှတ်ခံခဲ့ရတာဖြစ်ပါတယ်။အသေးခံဘုံခွဲတိုက်ခတ်သူတဦးကအစ္စလာမစ်ဆွင့်သွေးကြ ISIS အဖွဲ့နဲ့ချိတ်ဆက်ထားသူလို့လည်းတန်ပြရှိထားပါတယ်ရှင်
။တူရကီနဲ့ဆီးရီးယားနယ်စပ်မှာရုရှားတိုက်လေယာဉ်တစ်စင်းကိုတူရကီဘက်ကပစ်ချခဲ့ပြီးတရင်တစ်ပတ်အကြာမှာတော့တူရကီ26လူငုံရေးတိုးမြင့်ချထားနိုင်မယ့်နီလန်တွေကိုမြောက်အတ္တလန္တိတ်စာချုပ်နေတူအဖွဲ့ရဲ့နိုင်ငံခြားရေးဝန်ကြီးတွေဆွေးနွေးနေကြပါတယ်။တူရကီ Insurgent Leader စခန်းမှာမာမိတ်လေယာဉ်တွေပို့ပြီးထားဖို့ဒုံးကျည်စနစ်တိုးမြင့်ဖို့နဲ့မြေရေပင်လေတွေမှာတင်မောတွေထပ်တိုးပြီးတော့ထားဖို့အပါအဝင်လူညုံရေးအတွက်တိုးမြင့်ဆောင်ရွက်တာတွေလုပ်သွားမယ်လို့ဘယ်ဂျီယံနိုင်ငံ Brussels မြို့ကနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးတွင်မနေ့ကပဲတာဝန်ရှိသူတွေကပြောပါတယ်။ NATO ဖွဲ့ဝင်တွေအနေနဲ့တူရကီလူညုံရေးအတွက်ဘယ်လိုအသေးစိတ်ဆောင်ရွက်တာတွေလုပ်ပေးသွားမယ်ဆိုတာကိုလာမယ့်သတင်းပတ်အနည်းငယ်တွင်ဆုံးဖြတ်တင်တယ်လို့ NATO ဖွဲ့တွင်မှုချုပ် Jens Stoltenberg ကပြောပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ24ရက်နေ့ကရုရှားလေယာဉ်ပစ်ချခံရတဲ့ဖြစ်ရပ်မှာရုရှားဘက်ကတူရကီလေပိုင်နက်ကိုချိုးဖောက်ဝင်ရောက်တာလို့တူရကီဆိုရတာဝန်ရှိသူတွေကပြောထားပြီးအမေရိကန်ပြည်ထောင်စုကလည်းဒီအချက်မှန်တယ်ဆိုတဲ့သက်သေထောက်ထားတွေရှိတယ်လို့ပြောပါတယ်။ရ ရုရှားကတော့သူ့လေယာဉ်ဟာတူရကီလေပိုင်းနဲ့တည်းမဝင်ခဲ့ဘူးလို့အခိုင်အမာပြောထားတာပါ။တူရကီဘက်ကပြစ်ချတာကြောင့်လေယာဉ်ဟာစီးရီးယားနိုင်ငံမြောက်ပိုင်းမှာပြတ်ကျသွားခဲ့ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလကစလို့စီးရီးယားမှာရှိတဲ့စစ်သွေးကြွတွေကိုပိတ်မထားတဲ့လေကြောင်းတိုက်ခိုက်မှုတွေကိုရုရှားကစတင်ခဲ့ခြင်းကစပြီးရုရှားနဲ့ထိတ်တက်ရင်ဆိုင်တာတွေဖြစ်မှာကိုနေတိုးမဟာမိတ်တွေကစိုးရိမ်နေကြတာပါ။အမေရိကန်သမ္မတဘရာကိုဘားမားကတူရကီနိုင်ငံအနေနဲ့သူ့နိုင်ငံရဲ့အချုပ်အခြာအာဏာကိုခုခံကာကွယ်ခွင့်ရှိတယ်လို့ဆိုပြီးအခုကိစ္စမှာရုရှားဘက်ကရောတူရကီရောနှစ်ဖက်စလုံးကစေအေးထားပြီးတော့ဘုံရံသူဖြစ်တဲ့ IS စစ်သွေးကြွတွေကိုချေမှုန်းရေးဆိုတဲ့ကိစ္စကိုမမေ့ကြဘူးအင်ကာနီမှာတတိပီပြောဆိုပါတယ
်ပြီးခဲ့တဲ့နှစ်ကပါကစ္စတန်နိုင်ငံပက်ရှွာကစစ်တပ်ကဖွင့်လှစ်ထားတဲ့စာတင်ကြောင်းတစ်ခုကိုတာလီဘန်တို့ဝန်ရောက်တိုက်ခိုက်မှုကြောင်းကလင်းငယ်134ဦးနဲ့ဝန်ထမ်း16ဦးတို့သေဆုံးခဲ့ရမှုနဲ့ဆက်နွယ်ပြီးလူ4ဦးတို့ကိုဒီကနေ့မှပဲပါကစ္စတန်ကကြိုးပေးကွပ်မျက်လိုက်ပါတယ်စာတင်ကြောင်တိုက်ခိုက်ခဲ့တဲ့တနတ်သမားတွေကိုကူညီခဲ့ပါတယ်လို့ဝန်ခံကြပြီးတဲ့နောက်လူလေးဦးကိုတခြား2ဦးတို့နဲ့အတူတေးတန်းစီရင်ချက်ချခဲ့တယ်လို့စစ်တပ်ကဩဂုတ်လကကြေညာခဲ့တာဖြစ်ပါတယ်။ကျောင်းသားတွေခမာကြီးတဲမှာစူဝေးနေကြချိန်မှာတနတ်သမားတွေကပြစ်ခတ်ခဲ့ကြပြီးတဲ့နောက်စာတင်ခန်းတွေကိုတခန်းဝင်တခန်းထွက်နဲ့တွေ့သည်မြင်သည်ပြစ်ခတ်တပ်ဖြတ်ခဲ့ကြတယ်လို့မျက်မြင်တွေ့သူတွေကပြောပြခဲ့ကြပါတယ်။စာတင်ကြောင်းကိုဝင်ရောက်တိုက်ခိုက်ခဲ့ကြသူတွေကိုတော့ပါကစ္စတန်စစ်တပ်ကတနအီကြအပြန်အလှန်ပစ်ခတ်နှိမ်နှင်းနိုင်ခဲ့ပါတယ်။တာလီဘန်သဘုံတွေကိုပါကစ္စတန်စစ်တပ်ကထိုးစစ်ဆင်တဲ့ကာကိုလက်တုံပြန်တဲ့အနေနဲ့စာတင်ကြောင်းကိုဝင်ရောက်တိုက်ခိုက်တာဖြစ်တယ်လို့ပါကစ္စတန်တာလီဘန်တို့ကပြောဆိုခဲ့တာပါ။ပါကစ္စတန်က2008ခုနှစ်ကတည်းကဆက်လို့ကျင့်သုံးခဲ့တဲ့တေးတန်အပြစ်ပေးမှုဆိုင်းငံ့ထားချက်ကိုလည်းစာတင်ကြောင်းတိုက်ခိုက်ခံရမှုကိုတုံပြန်တဲ့အနေနဲ့ပါကစ္စတန်ဝန်ကြီးချုပ်နဝတ်ရှာရစ်ကရုတ်သိမ်းပေးခဲ့ပါတယ်ရှင်။
American တန်ညနေဘက်မြန်မာဘာသာအစည်းအဝေးတွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေဘူဒူညနေဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်သမရာဦးသိန်းစိန်နဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်တို့ဒီကနေ့မနေ့ပိုင်းက45မိနစ်ကြာတွေ့ဆုံပြီးနိုင်ငံတော်ကြီးကတာဝန်စနစ်တကျလွှဲပြောင်းပြီးအပါအဝင်ဆွေးနွေးကြတယ်လို့ပြန်ကြားရေးဝန်ကြီးဦးရထွက်ကသတင်းထုတ်တွေကိုပြောပါတယ်။2012ခုနှစ်မှာမြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လွှတ်တော်နိုင်ငံရေးပြန်လုပ်နိုင်အောင်သမရာကလိုအပ်တဲ့ပြုပြင်ပြောင်းလဲရေးတွေလုပ်ခဲ့ပြီးတော့2012ကနေ2015အထိပူးပေါင်းဆောင်ရွက်ခဲ့တဲ့အပေါ်မှာရောဂရီပေးထားတဲ့အတိုင်း2015ခုနှစ်ရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတစွာကျင်းပပြီးခဲ့တဲ့အတွက်ကြောင့်ကျေးဇူးတင်တဲ့ကြောင်းဒေါက်ဆန်းစုကြည်ကပြောတယ်လို့ပြန်ကြားရေးဝန်ကြီးဦးရထွက်ကသတင်းထုတ်တွေကိုပြောပါတယ်။ပထမဆုံးအဓိကထားပြီးဆွေးနွေးကြတာကနောင်ပေါ်ပေါက်လာမယ့်အဆိုးရွားကိုအေးချမ်းညင်သာချောမွေ့စွာတာဝန်လွှဲပြောင်းနိုင်ဖို့ပြည်သူတွေအနေနဲ့စိုးရိမ်ပူပန်မှုတွေမရှိစေဖို့နှစ်ဖက်ပူးပေါင်းဆောင်ရွက်မယ့်ကိစ္စတွေကိုပွန့်ပွန့်လင်းလင်းနဲ့ဆွေးနွေးတယ်လို့ဦးရထွက်ကပြောပါတယ်။ဒုတိယပိုင်းမှာဒီမိုကရေစီအသွင်ကူးပြောင်းရေးကာလအတွင်းအရင်တုန်းကအဆင်အလာမရှိသေးတဲ့နိုင်ငံတော်ကြီးကတာဝန်တွေကိုစနစ်တကျလွှဲပြောင်းပေးတဲ့အဆင်အလာခေါင်းတစ်ခုကိုထူထောင်ဖို့အတွက်ဆွေးနွေးကြပါတယ်။ခေါင်းဆောင်နှစ်ယောက်ဘောဒါဖလှယ်တဲ့အခါမှာလည်းနှစ်ယောက်လုံးကအဓိချက်ကိုသဘောတူကြတဲ့အကြောင်းသမရကဂရုပြုသလိုဒေါက်ဆန်းစုကြည်ကလည်းဒီလိုအစင်လာကောင်းမျိုးဟာနိုင်ငံအတွက်လိုအပ်ပြီးဒီမိုကရေစီနုနယ်တဲ့နိုင်ငံတစ်ခုမှာဒီလိုအစင်လာကောင်းမျိုးကိုဝိုင်းပြီးတော့တည်ဆောက်ဖို့လိုတယ်ဆိုတာဆွေးနွေးကြတယ်လို့ဦးရထွက်ကပြောပါတယ်။နေ့လယ်ပိုင်းမှာတော့တမတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဒေါက်ဆန်းစုကြည်တို့ဟာနေ့လယ်2နာရီကနေ3နာရီထိနေပြည်တော်ဘင်းတော်ရိပ်သာအခမ်းအမဆောင်မှာတွေ့ဆုံဆွေးနွေးပါတယ်။ပြည်သူလူထုရဲ့ဆန္ဒကိုအလေးထားပြီးဒီနေ့အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးစီးလုံးညီညွတ်ရေးနဲ့နိုင်ငံဖွံ့ဖြိုးတိုးတက်ရေးတို့အတွက်နှစ်ဖက်ညှိနှိုင်းပူးပေါင်းဆောင်ရွက်ကြဖို့သဘောတူကြတယ်လို့ဆွေးနွေးပွဲပြီးမှာကာကွယ်ရေးဦးစီးချုပ်ဌာနကသတင်းထုတ်ပြန်ပါတယ်။တိုင်းပြည်အတွက်အကျိုးရှိတဲ့ဟာကိုပူးပေါင်းဆောင်ရွက်ဖို့သဘောတူတယ်လို့ဆွေးနွေးပွဲအပြီးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသတင်းထုတ်တွေကိုပြောပါတယ်။အခုတွေ့ဆုံမွေးဟာရွေးကောက်ပွဲအပြီးနိုဝင်ဘာလ10ရက်နေ့မှာဒေါက်ဆန်းစုကြည်ကအမျိုးသားပြည်နယ်တင်မြှင့်ရေးအခြေခံနဲ့တွေ့ဆုံဖို့စာရေးပန်ကြားခဲ့ပြီးတဲ့နောက်ပိုင်းသမ္မတဦးသိန်းစိန်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဒေါက်ဆန်းစုကြည်တို့ပထမဆုံးအကြိမ်တွေ့ဆုံဆွေးနွေးတာဖြစ်ပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံကခရီးယာဖုံးတော်ကြီးတွေနဲ့အခုညေပေးရေးလှုပ်သား2000ကျော်တို့ကိုဒီသတင်းပတ်အတွင်းမှာပဲတပ်ဖြတ်မယ်ဆိုတဲ့ချင်းချောက်စာတွေလက်ခံရရှိခဲ့ကြတယ်လို့ပြောဆိုကြပါတယ်။အော်တိုဘာလဇန်ပိုင်းကစလို့ခရီးယန်တရားဟောဆရာ3ဦးတို့ချောင်းမြောင်တပ်ဖြတ်ခံရမှုကနေတည်တည်ကလေးလွတ်မြောက်ခဲ့တယ်လို့လည်းပြောဆိုကြပါတယ်။စစ်သွေးကြောအဖွဲ့ဂျမာတူမူဂျာဟီဒင်ဘင်္ဂလားဒေ့ရှ် GMB နဲ့အစ္စလာမစ်အစွန်းရောက် ISIS တို့ကိုပိတ်ပင်ခံရအောင်ဒီလူတွေပါဝင်ပတ်သက်ခဲ့ကြတယ်ဆိုပြီးတော့ချင်းချောက်သူတို့ကဆွဆွဲပါတယ် တပ်ဖြတ်ဖို့ချင်းချောက်စာရီကိုတော့မိုဘိုင်းဖုန်းတွေကနေ text message တွေပေးပို့ကြတာပါခရီးရန်ဖုန်းတော်ကြီးအပါ20နောက်တီလာရှင်တဦးနဲ့ခရီးရန်အကူအညီပေးရေလှုပ်သားအနှင်းငယ်တို့တယ်လီဖုန်းစာတိုက်တို့ကနေတဆင့်ချင်းချောက်စာရီလက်ခံရရှိခဲ့ကြတာပါစားကျင်နာရီစားထားပါနောက်ထပ်အသက်ရှင်မှု5ရက်ပဲအချိန်ရမယ်ဆိုတဲ့ချင်းချောက်စာကိုတော့နွေမာလာ17ရက်နေ့ကမြို့တော်ဓာကာမှာရှိတဲ့ Christian Technology College ရဲ့ကျောင်းအုပ်ကြီးသိခါရောရဆရာမာတင်အတီကာရီလက်ခံရရှိခဲ့ပါတယ်။နောက်တနေ့မှာတော့ဖုန်းနံပါတ်တစ်ခုတည်းကနေပြီးပဲတနေ့ကုန်သွားပြီခမရရဲ့အလောင်းကိုကျုပ်တို့မြုပ်ပေးရမလားမိသားစုကတာဝန်ယူမလားဆိုတဲ့ text message တစ်စောင်ကိုထပ်ပြီးတော့လက်ခံရရှိခဲ့ပါတယ်ရှင်
။ပြည်ထောင်နိုင်ငံပါရီမြို့တော်မှာကျင်းပနေတဲ့ကမ္ဘာ့ရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံတက်ရောက်နေသူတွေဟာဘေးဒဏ်ခံနိုင်ရရှိမှုဆိုင်ရာအကြောင်းအရာတွေကိုဒီကနေ့ဆွေးနွေးကြပါတယ်။ကမ္ဘာပေါ်မှာအကာအကွယ်အမဲ့ဆုံးလူတွေအပေါ်တဘာဝဘေးရန်တွေရဲ့တက်ရောက်မှုတွေနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးကြပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း30အတွင်းဖွံ့ဖြိုးတိုးတက်ရေးတွေအမေရိကန်3ဒေါ်လာ30တိုင်းမှာထပ်ထပ်ပြီးဖြစ်တဲ့အကြက်တဲ့အန်ဒရီကြောင့်ဒေါ်လာဆုံးရှုံးသွားတဲ့အတွက်တစ်ကမ္ဘာလုံးမှာဆုံးရှုံးမှုဒေါ်လာ 3.8 ထရီလီယံရှိတယ်လို့ကုလသမဂ္ဂကပြောပါတယ်။တဘာဝဘေးအန်ဒရီဟာစီးပွားရေးပိုင်းကိုသာထိခိုက်တာမဟုတ်ဘဲလူမှုရေးနဲ့ပတ်ဝန်းကျင်ဆိုင်ရာတွေအပေါ်မှာလည်းတက်ရောက်ပြီးတော့နှစ်စဉ်လူပေါင်း218သန်းရင်ဆိုင်နေရတဲ့ပြဿနာဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်။ဒီကနေ့ဆွေးနွေးပွဲတွေမှာသမုဒ္ဒရာတွေနဲ့ရေအရင်းမြစ်ဆိုင်ရာကိစ္စတွေကိုလည်းအဓိကအယုံဆိုင်ဆွေးနွေးကြပါတယ်။ရေရင်းမြစ်စီမံခန့်ခွဲတာကိုပိုကောင်းအောင်မလုပ်ဘူးဆိုရင်စည်ရဲမွေးတည်မှုတက်ဖြည့်ရေးနဲ့ရေရှိခံနိုင်တဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာရည်မှန်းချက်တွေရဖို့ရတိုးတက်မှုတွေကိုအနောက်ဆက်ဖြစ်စေနိုင်တယ်လို့ကုလသမဂ္ဂကသတိပေးထားပါတယ်
။ Facebook ရဲ့အမှုဆောင်အရာရှိ Mark Zuckerberg နဲ့ဇနီးတဲ့ Priscilla Chan တို့ကမွေးကင်းစသမီးငယ်ကိုမနေ့ကပဲကဘာကြီးနဲ့ပြတ်တာမိတ်ဆက်လိုက်ပြီးတစ်ချိန်တည်းမှာပဲမွေးကင်းစသမီးငယ်ရဲ့မျိုးဆက်နဲ့နောက်ထပ်မျိုးဆက်ကလေးငယ်တွေရဲ့ဘဝတွေဖွံ့ဖြိုးတိုးတက်စေရေးအတွက်ဒေါ်လာ45ဘီလီယံမှတ်တည်လိုက်ပါတယ်။ပြီးခဲ့တဲ့သတင်းဘက်ကမွေးဖွားလာတဲ့သမီးငယ် Max အတွက်ရေးသားထားတဲ့စာထဲမှာ Mr. Zuckerberg နဲ့ Ms. Chan တို့ကသူတို့ရဲ့သက်တမ်းတစ်လျှောက်လုံးသူတို့ရဲ့ Facebook Share 69ရာခိုင်နှုန်းကိုပေးလှူသွားမယ်လို့ပြောဆိုထားပါတယ်။ကိုပိုင်တင်ယူခြင်းကူးစက်ယောဂါကုသရေးနဲ့လူလူကြားချိတ်ဆက်မှုနဲ့ခိုင်မာတဲ့လူမှုအတိုင်းဝိုင်းတစ်ခုတိဆောက်ရေတို့ကိုပထမဆုံးအလေးထားလှုပ်ဆောင်သွားမှာဖြစ်ပါတယ်။လူသားတိုင်းကတန်ဖိုးရှိကြတယ်လို့ကျွန်တော်တို့ယုံကြည်ပြီးလူသားတိုင်းလို့ဆိုတဲ့အထက်မှာအခုလက်ရှိလူသားတွေအပြင်နောက်ထပ်မွေးဖွားလာမယ့်အနာဂတ်မျိုးဆက်တစ်တည်းလည်းပါဝင်ပါတယ်။လက်ရှိလူသားတွေအတွက်တင်မကပဲအနာဂတ်မှာမွေးဖွားလာမယ့်လူသားတွေရဲ့ဘဝတာယာဖြောင်ပြူးဖို့တိုးတက်မှုရှိဖို့အခုချိန်မှာကျွန်တော်တို့ရင်းနှီးမြှုပ်နှံလှုပ်ဆောင်ဖို့တာဝန်ရှိတယ်လို့လည်းပြောဆိုထားပါတယ်ရှင်။
ဟုတ်ထုံးနဲ့ညနေခင်းထိတ်တန့်ရောက်တဲ့ရင်တွေကိုကုချကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးခဲ့တာပါ VOA ကလည်းခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းရိုက်နားဆင်နိုင်ပါတယ်အခုတော့ကြန့်ရှိနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ဟာဒီကနေ့ဒီဇင်ဘာလ၂ရက်နေ့မှာသမ္မတဦးသိန်းစိန်တက်မရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းတို့နဲ့တရားစီတွေ့ဆုံခဲ့ပါတယ်။အစိုးရတည်တာဝန်လွှဲပြောင်းပေးချော်မွေ့စေဖို့နိုင်ငံတည်ငြိမ်အေးချမ်းဖို့နဲ့ဖွံ့ဖြိုးတိုးတက်ဖို့အတွက်အနာဂတ်မှာပူးပေါင်းဆောင်ရွက်သွားကြဖို့ဆွေးနွေးခဲ့ကြပါတယ်။နေပြည်တော်မှာတွေ့ဆုံကြတဲ့ထိပ်ပိုင်းကောင်းဆောင်တွေရဲ့တွေ့ဆုံပွဲအကြောင်းနေပြည်တော်ကိုရောက်နေတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုစီတူကပြောပြပေးထားပါရရှင်
။ဟုတ်ကဲ့ပါ။ပြီးခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ရဲ့တောင်းဆိုချက်ကြောင့်သမ္မတဦးသိန်းစိန်တမရော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်တို့နဲ့ဒီကနေ့နေပြည်တော်မှာတရားစီတွေ့ဆုံခဲ့တာပါဒီကနေ့ဒီဇင်ဘာလ၂ရက်နေ့မနက်9နာရီအချိန်ကစလို့45မိနစ်ကြာသမ္မတအိမ်တော်မှာသမ္မတဦးသိန်းစိန်နဲ့ဒေါ်အောင်ဆန်းစုကြည်တို့တီးသန့်တွေ့ဆုံခဲ့တာပါတရင်းမီဒီယာတွေဝင်ရောက်ခွင့်မရှိတော့မှုတွေ့ဆုံပွဲအပြီးမှာပြန်ကြားရေးဝန်ကြီးဌာနဝန်ကြီးဦးရဲထွတ်ကသမ္မတဦးသိန်းစိန်နဲ့ဒေါ်အောင်ဆန်းစုကြည်တို့ဆွေးနွေးခဲ့တာတွေကိုထွေဆောင်ပွဲအပြီးမှာအခုလိုပြောကြားခဲ့ပါတယ
်ပထမဆုံးအဓိကထားပြီးတော့ဆွေးနွေးတာကနောက်ပေါ်ပေါက်လာမယ့်အစိုးရကိုအေးချမ်းညင်သာချုံးမွေ့စွာတာဝန်လွှဲပြောင်းနိုင်ဖို့ပြည်သူတွေအနေနဲ့စိုးရိမ်ပုံမှန်မှုတွေမရှိစေဖို့နှစ်ဖက်ပူးပေါင်းဆောင်ရွက်မယ့်ကိစ္စတွေကိုပုံမှန်လင်းလင်းပဲကျွန်တော်တို့ဆွေးနွေးခဲ့ပါတယ်ဒုတိယပိုင်းမှာတော့ကျွန်တော်တို့နိုင်ငံဒီမိုကရေစီအတွင်းကူးပြောင်းတဲ့အခါမှာအရင်တုန်းကအစင်လာမရှိခဲ့သေးတဲ့နိုင်ငံတော်အကြီးအကဲတာဝန်တွေကိုစနစ်ကြလွှဲပြောင်းပေးတဲ့အစဉ်လာကောင်းတစ်ခုကိုထူထောင်ဖို့အတွက်ဆိုပြီးတော့မှကျွန်တော်တို့ဆွေးနွေးခဲ့ပါတယ်
။တမရနဲ့ဒေါ်ဆန်းစုကြည်တို့တွေ့ဆုံခဲ့ရမှာအစိုးရအသစ်တာဝန်လွှဲပြောင်းပေးတဲ့အခါအေဂျင့်ညင်သာချုံးမွေ့စေရေးအတွက်အသွင်ကူပြောင်းရေးဆိုင်ရာအဖွဲ့တွေဖွဲ့စည်းသွားမယ်ဆိုတဲ့အကြောင်းနှစ်ဖက်သဘောတူခဲ့တယ်လို့လည်းတမရရုံးနဲ့နှီးဆက်တဲ့အတိုင်းဝိုင်းကပြောပါရတယ်။နေ့လယ်နှစ်နာရီမှာတော့တမရကာကွယ်ဦးစီးချုပ်ယုံဘင်းအောင်ခမ်းမမှာ ဗဂျုံမူကြီးမဲအောင်လိုင်းနဲ့ဒေါန်ဆန်းစုကြည်တို့တနာ ਈ ကြောကြာတီးတန့်တွေ့ဆုံခဲ့ကြပါတယ်။မတွေ့ဆုံမီနဲ့တွေ့ဆုံအပြီးမှာသတင်းမီဒီယာတွေနဲ့အမှတ်တမ်းဓာတ်ပုံရိုက်ကူးခွင့်ရခဲ့ပေမဲ့တွေ့ဆုံပွဲအကြောင်းတစုံတရာနှစ်ဖက်စလုံးကမှတ်ချက်ပေးပြောဆိုတာမရှိခဲ့ပါဘူး။ဒါပေမဲ့တမရကာကွေဦးစည်းချုပ်နဲ့ဒေါန်ဆန်းစုကြည်တို့ရဲ့အခုတွေ့ဆုံမှုဟာပြည်သူဆန္ဒကိုအလေးထားပြီးတော့တည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးစီလုံးညီညွတ်ရေးနဲ့နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ပူးပေါင်းဆောင်ရွက်သွားဖို့ဆွေးနွေးခဲ့တဲ့အကြောင်းတမရကာကွေဦးစည်းချုပ်ယုံကသတင်းထုတ်ပြန်ခဲ့ပါတယ်။ဒေါန်ဆန်းစုကြည်အနေနဲ့လည်းအခုတွေ့ဆုံမှုတွေဟာထင်သာထက်ပိုပြီးတော့အောင်မြင်တယ်လို့မြို့သားဒီမိုကရေစီဖွဲ့ချုပ်ထိပ်ပိုင်းခေါင်းဆောင်တွေနဲ့နှီးဆက်တဲ့အတိုင်းဝိုင်းကပြောပါတယ်။ဒေါန်ဆန်းစုကြည်ဟာပြီးခဲ့တဲ့နိုဝင်ဘာလ19ရက်နေ့မှာလွှတ်တော်ဥက္ကဋ္ဌဒူရဦးရွှေမန်းနဲ့တီးတန့်တွေ့ဆုံခဲ့ပါသေးတယ်။ရွေးကောက်ပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်သက်အနိုင်ရခဲ့ပြီးတဲ့နောက်ဒေါန်ဆန်းစုကြည်အနေနဲ့ထိပ်ပိုင်းခေါင်းဆောင်တွေဖြစ်တဲ့ဦးသိန်းစိန်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဒူရဦးရွှေမန်းတို့နဲ့တွေ့ဆုံဖို့တောင်းဆိုခဲ့တာကြောင့်ခုလိုတွေ့ဆုံပွဲတွေဇက်တိုက်ဖြစ်လာတာလည်းဖြစ်ပါတယ်ခင်ဗျာ
။ကိုစီသူတင်ပြသွားတာပါရှင်။ VOA ကနေပုံထိုးနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတစ်ဆက်တဲ့နိုင်ငံထိပ်ပိုင်းခေါင်းဆောင်တွေရဲ့တွေ့ဆုံဆွေးနွေးမှုအပေါ်နိုင်ငံရေးလှိလာသုံးသပ်သူတွေရဲ့သဘောထားအမြင်ကိုတင်ပြပါမယ်။လက်ရှိအစိုးရအဖွဲ့ခေါင်းဆောင်နိုင်ငံတော်သမ္မတတက်မတော်ကကွယ်ရေးဦးစီးချုပ်တို့နဲ့ရွေးကောက်ပွဲအနိုင်ရပါတီခေါင်းဆောင်တောင်ဆန်းစုကြည်တို့နေပြည်တော်မှာတီးခြားစီတွေ့ဆုံဆွေးနွေးမှုဟာအာဏာလွှဲပြောင်းရေးဖြစ်စဉ်ကိုတည်တည်ငြိမ်ငြိမ်စတင်စေပြီးပြည်သူတို့ရဲ့စိုးရင်ချက်တွေကိုကျော်လွှားနိုင်လိမ့်မယ်လို့ယူဆကြောင်းမြန်မာနိုင်ငံရေးလှိလာသူတွေကသုံးသပ်ကြပါရယ်။ဒီကနေ့တွေ့ဆုံပွဲနဲ့ပတ်သက်တဲ့သဘောထားအမြင်တချို့ကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရယ်ရှင်။
ဟုတ်ကဲ့နိုင်ငံတော်သမ္မတဦးသိန်းစိန်နဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်ပါတီဥက္ကဋ္ဌဒေါန်ဆန်းစုကြည်တို့ဟာနေပြည်တော်သမ္မတအိမ်တော်မှာမနက်9နာရီကနေ9နာရီ45မိနစ်ထိတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ဒီတွေ့ဆုံပွဲအပြီးမှာနောက်ဆိုးရကိုချုံချုံမွေ့မွေ့တာဝန်လွှဲပြောင်းဖို့ပြည်သူတွေစိုးရိမ်မှုမရှိစေရေးအတွက်နှစ်ဖက်ပူးပေါင်းဆောင်ရွက်ဖို့နဲ့မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးမှာနိုင်ငံတော်အကြီးအကဲတာဝန်တွေကိုစနစ်တကျလွှဲပြောင်းပေးရေးအစဉ်အလာခေါင်းတစ်ခုကိုထူထောင်ဖို့ဆိုတာတွေဆွေးနွေးခဲ့တယ်လို့နိုင်ငံတော်သမ္မတရုံးကသတင်းထုတ်ပြန်ပါတယ်။ဒီတွေ့ဆုံပွဲဟာအစိုးရအသစ်ကိုတာဝန်လွှဲပြောင်းရေးဖြစ်စဉ်ရဲ့အစခြေလှမ်းအဖြစ်မြန်မာနိုင်ငံရေးသုံးသပ်သူတင်းဘောကမဂ္ဂဇင်းအက်ဒီတာဟောင်းဦးတမောင်တန်းကသုံးသပ်ပါတယ်။
သူကဖွဲ့တစ်ဖက်နဲ့တစ်ဖက်ကိုပြောင်းလို့ရှိရင်အဲ့ဒီလိုပဲအကူပြောင်းပေါ့နော်သူတို့လှုပ်ထားတဲ့လှုပ်တွေရှင်းပြတာနော်လွှဲတာဒါတွေအကုန်လုံးလှုပ်တတ်ကြတယ်ပေါ့နော်အခုဒါသဘောတူညီရဲ့ရတယ်ပေါ့နော်ဥမာအဖြစ်ကျွန်တော်သိတာဆိုရင်လွတ်တော်ပဲပိုင်းမှာဆိုရင်ဒါတော်တော်ကိုလှုပ်ပြီးနေပြီအဲ့ဒါမို့လဲတောင်းဆန်းစုကြည်နဲ့ဥရှင်မန်း၅ချိန်မြောက်တွေ့ဆုံတာအထိဖြစ်တယ်ဆိုတာကအမှအဲ့ဒီလွှဲပြောင်းရေးအတွက်လုပ်နေလို့တွေ့တာလို့ကျွန်တော်သတ်သိရတယ်ဒီဘက်မှာကလွတ်တော်တဲ့ပိုင်းနဲ့ဆိုင်နည်းနည်းလေးနောက်ကျနေခဲ့တယ်ပေါ့နော်အခုတော့စပြီးတော့ဒီဖြစ်စဉ်ကစသွားတော့မှာပေါ့နော်အခါနာရီပါတယ်နဲ့လုပ်မယ်ဆိုလို့ရှိရင်လည်းမြန်မာနိုင်ငံရဲ့အထွေထွေကြောင့်ဆိုလို့ရှိရင်တော့ကောင်းတယ်လို့ပြောရမှာပေါ့။ဘာကြောင့်လဲဆိုရင်ဒါကပထမဦးဆုံးညီညီညံ့ညံ့ချောချောမွေ့မွေ့အနာလွဲကြောင်းတာဖြစ်တယ်။တခုတော့ရှိတာပေါ့ဗျာ။2008ဖက်စည်းပုံအတွင်းကလွဲတာတော့ဖြစ်နေသေးတာပေါ့။ဒါလေးကတော့မပြီးပြတ်သေးဘူးပေါ့။
အနာလွှဲပြောင်းရေးအတွက်ထပ်မံတွေးဆကြမယ်ဆိုရင်ဆွေးနွေးမဲ့အကြောင်းအရာတွေပုံမူကျေပြန့်လာမယ်လို့မျှော်လင့်ကြောင်းလည်းပြောပါတယ်။နေကင်းနှစ်နာရီမှာတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ဒေါန်ဆန်းစုကြည်တို့နေပြည်တော်ဘင်းတောင်ရိပ်သာအဲခမ်းမဆောင်မှာတွေ့ဆုံကြပါတယ်။တနာရီကြာတွေ့ဆုံပွဲအပြီးမှာပြည်သူလူထုဆန္ဒကိုအလေးထားပြီးတည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးစီးလုံးညီညွတ်ရေးနဲ့နိုင်ငံဖွံ့ဖြိုးတိုးတက်ရေးတို့အတွက်နှစ်ဖက်ညှိနှိုင်းပူးပေါင်းဆောင်ရွက်ကြဖို့သဘောတူကြောင်းတက်မတော်ပိုင်မြဝရီသတင်းဌာနကထုတ်ပြန်ပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ဒေါန်ဆန်းစုကြည်တို့ဆွေးနွေးပွဲအပေါ်မှာတော့ဦးတမောင်တန်းကအခုလိုသုံးသပ်ပါတယ
်။ရေဘူးအားဖြင့်တော့စိုးရိမ်ချက်တွေကိုတုံးနဲ့တူအတွေ့ဆုံကြခြင်းအားဖြင့်ကျော်လွှားတာပေါ့။အဲ့တော့အခုအစ်င့်မှာတော့အခုဖြစ်နေကြတဲ့အစ်င့်မှာတော့တုံးနဲ့တူစိုးရိမ်ချက်တွေကျော်လွှားနိုင်မယ်။နောက်ပြီးတော့ဘူးပေါ်တူထင်းချက်လွဲနေတာလေးတွေပြန်တက်နိုင်တယ်။အခုလုံးတော့ဟုတ်ချင်မှဟုတ်မှာပေါ့။ရတခါလေးနဲ့တွေ့တာတို့တော့လေအဲ့ဒီလိုနှစ်ဖက်အပြန်အလှန်ယုံကြည်နိုင်တဲ့လမ်းကြောင်းပေါ်တော့ရောက်နိုင်မယ်လို့ကျွန်တော်ထင်တယ်။နာမည်နိုင်ငံရေးကာလာကြီးတစ်ခုလုံးကအရေးပဲဆက်ဖက်ဆက်ဆံရေးဆွေးနွေးပွဲကာလာကြီးဖြစ်လိမ့်မယ်လို့ကျွန်တော်ထင်နေတာ။ဘာကြောင့်လဲဆိုတော့2008ဖွဲ့စည်းပုံရဲ့သဘောကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တာအစိုးရဖြစ်ခဲ့တယ်ရှိတော့ဆိုတဲ့ဒီဆက်ချက်ပေါ်မှာစိုးရင်ချက်တွေနဲ့ကာထားတာလေ
။နှစ်ဖက်အချိန်ပေးပြီးဆက်လက်ဆွေးနွေးသွားရင်တော့ငင်းငင်းချမ်းချမ်းနဲ့ဖြည့်ရှင်းနိုင်မယ်လို့ယုံကြည်ကြောင်းပြောပါတယ်။နိုင်ငံရေးသုံးသပ်သူတဦးဖြစ်တဲ့ဒေါက်တာရံမျိုးသိန်းကတော့ဒီကနေ့တွေ့ဆုံဆွေးနွေးပွဲတွေအပေါ်မှာသူ့အမြင်သဘောထားကိုအခုလိုပြောပါရစ
ေ။ဒီတွေ့ဆုံမှုနှစ်ခုလုံးဟာမြန်မာပြည်နိုင်ငံရေးအပြောင်းအလဲနဲ့အမျိုးသားပြန်လည်ပြည်ထောင်ရေးအတွက်အရေးပါတဲ့တွေ့ဆုံမှုလို့ရှင်းပြရသုံးသပ်လို့ရတယ်။ဒါပေမဲ့ဒီတွေ့ဆုံမှုအပြီးမှာထပ်ပေါ်လာတဲ့သတင်းထုတ်ပြန်ချက်တွေမှာပါတဲ့အချက်တွေကိုကြည့်တဲ့အခါကျတော့အတော့ကိုရေပူရဆန်လွန်တာကိုတွေ့ရတယ်။နောက်ဒီလူတို့တွေညှော်လင့်ထောင်ထားနေတဲ့ဆွေးနွေးမှုတွေပြောဆိုမှုတွေ ကဘောရာနေရာနေလဲကင်းလွတ်နေတာကိုတွေ့ရတယ်။အဲ့ဒီအခါကျတော့ဒီတွတ်ဆုံဆွေးနွေးပွဲအပီသတင်းထုတ်ပြန်ချက်တွေအရာကြည့်မယ်ဆိုရင်လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းလဲဟာဟိုရေးရတည်ကြတဲ့လမ်းကြောင်းတစ်ခုပေါ်ကိုရောက်ပြီလို့ပြောလို့ဆုံးလွန်သေးတယ်လို့မြင်တယ်။အခုလိုအခြေအနေမှာပြောင်းလဲပြီးတော့ဟာပြည်သူလူထုကိုအပီပေးတဲ့နဲ့ဟိုသဘောတူညီချက်တွေအပီပေးတဲ့အမြင်သဘောထားတွေကိုဟိုတရားဝင်ထုတ်ပြန်လာနိုင်လို့လိုအပ်တယ်လို့ကျွန်တော်တို့မြင်ပါတယ်။
လောလောဆယ်မှာတော့နိုင်ငံတော်တမရယုံနဲ့တမရကာကွယ်ရေးဦးစီးချုပ်ယုံကသာတရင်ထုတ်ပြန်ထားပြီးလူထုကရွေးချယ်တင်မြှောက်ထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့လည်းတိကျတဲ့တရင်ချက်လက်တွေကိုထုတ်ပြန်ပေးတဲ့ကြောင့်ဒေါက်တာရံမျိုးသိန်းကထောက်ပြပါတယ်။ရွေးကောက်ပွဲကျင်းပပြီး၂ရက်အကြာမှာဒေါန်ဆန်းစုကြည်ဟာနိုင်ငံတော်တမရတမရကာကွယ်ရေးဦးစီးချုပ်နဲ့ပြည်တော်စုလွှတ်တော်နိုင်ငံတော်ကိုတွေ့ဆုံဆွေးနွေးဖို့အတွက်ကမ်းလှမ်းခဲ့တာဖြစ်ပါတယ်။ပြည်တော်စုလွှတ်တော်နိုင်ငံကသူရောဥွှေမန်းကတော့ကားလန်းပြီးတပတ်ကျော်အကြာမှာတွေ့ဆုံခဲ့ပါတယ်
။ကုမိုးစောတင်ပြသွားပါရှင်။ VOA ကနေပို့ထုတ်နေတဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာရွေးကောက်ပွဲအပြီးအတွင်ကူးပြောင်းစအချိန်မှာနိုင်ငံရေးစီးပွားရေးလူမှုရေးစာရာတွေအပါအဝင်တခြားကဏ္ဍတွေမှာလည်းပြောင်းလဲတိုးတက်ဖို့လူအများကမျှော်လင့်နေကြတာပါ။ဒါကြောင့်လည်းဒီအကူပြောင်းကာလတွေမှာဘယ်လိုအရာတွေကိုအဓိကပြုပြင်ဖို့လိုမလဲ။အစိုးရတည်လက်ထက်မှာဘာတွေအဓိကစိန်ခေါ်ချက်တွေဖြစ်မလဲဆိုတာကိုပြည်တွင်းနဲ့နိုင်ငံတကာပညာရှင်တွေကဒီကနေ့ရန်ကုန်မြို့မှာဆွေးနွေးခဲ့ကြပါတယ်။ပြင်သစ်ယဉ်ကျေးမှုစင်တာနဲ့ပြင်သစ်တန်ယုံတို့ကကြီးမှုကျင်းပတဲ့အခုပြောင်းကာလမှာအတူလက်သွဲဖြတ်တန်းကြပါစို့ဆိုတဲ့ဆွေးနွေးပွဲအကြောင်းကိုကိုရင်တွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကပြောပြပေးမှာပါ။
ယူကောက်ပွဲအပြီးမြန်မာနိုင်ငံမှာဘလို့အရာတွေကအဓိကစိန်ခေါ်ချက်တွေဖြစ်နေမလဲ။ဘေကနာတွေမှာပြည်ပြင်ပြောင်းလဲတင်တယ်ဆိုတာတွေကိုပြည်သက်ရည်ချင်းမှုစင်တာနဲ့ပြည်သက်တန်ယုံတို့ကအဓိကဦးစီးပြီးတော့အခုပြောင်းကာလမှာအတူလက်တွဲဖြတ်သန်းကြပါစို့ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲတစ်ခုဒီကနေ့ရန်ကုန်မြို့မှာကျင်းပခဲ့ပါတယ်။ဒီပွဲမှာနာဂတ်ကာလမီဒီယာလွတ်လပ်ခွင့်လွတ်တော်ရေးရဲ့အရေးပါမှုတွေနဲ့ရန်ကုန်မြို့ပြစီမံကိန်းလုပ်ငန်းတွေအပါအဝင်အရက်ဖက်လူအဖွဲ့အစည်းတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေရဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့ပြောဆိုတုံ့ပြန်မှုတွေနောက်ဒီအတူကူပြောင်းကာလမှာမြန်မာနိုင်ငံအတွက်ဘလို့စင်ခေါ်ချက်တွေရှိနေမလဲဆိုတာတွေကိုအဓိကဆွေးနွေးခဲ့ကြတာပါ။
အခုလိုမျိုးဒီပြောင်းလဲကဏ္ဍမှာနော်အထူးဖြင့်ပြောင်းလဲဖြစ်နေတဲ့အချိန်မှာဟိုအတုံးချတဲ့နေရာမှာကြုံတွေ့နေရတဲ့ခက်ခဲတွေဒါပြလို့ရှိရင်အောင်မြင်မှုတွေအဲ့ဒါတွေကိုအဓိကထားပြီးကျွန်တော်ဆွေးနွေးခဲ့ပါတယ်။
ကျွန်တော်တို့ကဒီလယ်သမားတင်တဲ့ကြောင့်ဖွဲ့စည်းဆိုတာကဖြစ်တည်ရတော့ကျွန်တော်တို့ကဒီလယ်သမားတွေအရာတိုင်းမှာရှိနေရအောင်အကောင့်ထပ်ပေါက်ခဲ့ရဆိုတော့ ERI တောင်သူလယ်သမားတွေအရာတွေမှာရှိတဲ့ရှိလို့ပါတယ်ပေါ့နော် ERI မှာဆိုရင်တော့ဒီလယ်သမားအများဆုံးဆိုတော့ ERI မိုင်းမှာရှိခဲ့တဲ့လယ်သမားတွေဘလို့ခန်းစားပြီးတော့ဒီ election မှာ bloody power တို့တို့နဲ့ခွင့်ရမ်းနဲ့ခွင့်ရေးကိုဘလို့တတိဟိုတို့လို့မျောလင့်ထားပြီးတော့ဘလို့ဒီနားလည်ထားပြီးပါဝင်တယ်လဲဆိုတော့ကျွန်တော်ဆွေးနွေးသွားမယ်ပေါ့နော်အဲ့ဒါရှိ
ဒီပွဲမှာပါဝင်ဆွေးနွေးခဲ့ကြတဲ့ Miami Project ရဲ့ Director ကိုတင်မောင်မောင် A နဲ့တောင်သူဖွံ့ဖြိုးရေးတင်နန်းချောင်းကကိုတင်လေးအောင်တို့ပြောဆိုသွားခဲ့တာပါ2010ခုနှစ်ရတအစိုးရတက်လာပြီးတဲ့နောက်ပိုင်းအပြောင်းလဲတွေကိုမြင်တွေ့လာရပြီမလို့ဒီထက်ပိုပြီးဒီမိုကရေစီနီးကြတဲ့ပြောင်းလဲမှုမျိုးတွေလိုတယ်လို့တချို့ကသုံးသပ်ပြောဆိုကြပါတယ်စပီစီစီရေးဖြတ်သိမ်းလိုက်တာပုဂ္ဂလိကသတင်းစာတွေကိုထုတ်ဝေခွင့်ပေးခဲ့ပြီမလဲပုဂ္ဂလိကမီဒီယာဖွံ့ဖြိုးမှုအတွက်အကန့်အသတ်တွေရှိနေစေဖြစ်တယ်လို့ DBB ရဲ့လက်ထောက် Director ကိုခင်မောင်ဝင်းကပြောပါတယ်
မီဒီယာကဏ္ဍကဒါအလက်ဝါကြီးအုပ်မှုတွေဈေးကွက်မတရားမှုတွေရှိနေတယ်ကျွန်တော်မြင်ရတယ်ဥပမာသတင်းစာပဲကြည့်သတင်းစာ32ဆောင်ထုတ်ပြလိုက်ပြီးတော့မှလောလောဆယ်သတင်းစာ market ထဲမှာ8ဆောင်လောက်ပဲကျန်တော့တယ်အဲ8ဆောင်လောက်မှာတဝက်လောက်ကရှုံးနေသေးတယ်ဆိုတော့ကျန်တဲ့4ဆောင်လောက်က on the margin နည်းနည်းလေးပဲရပ်တည်နိုင်ရေးပဲရှိတယ်အဲ့ဒါဘာပြလဲဆိုတော့အစိုးရသတင်းစာကိုမရှင်းနိုင်ဘူးကျွန်တော်ဈေးကွက်မှာအစိုးရသတင်းစာက3,200ရှိတယ်ဆောင်ရည်ဆိုတော့အဲ့ဒါမျိုးဟိုဘာဈေးကွက်မညီမမျှဖြစ်မှုတွေကျွန်တော်ပြုပြင်ဖို့တောင်းဆိုရှိတယ်နောက်တက်လာတဲ့အစိုးရ NLD အစိုးရမှာဒါတွေကြည့်ပြီးတော့မှလုပ်ပြသင့်တယ်ကျွန်တော်စတယ
်ပြီးခဲ့တဲ့နိုဝင်ဘာလရဲ့ကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာပြည်သူလူထုကအပြောင်းလဲအတွက်သူတို့ယုံကြည်တဲ့ပါတီကိုမဲပေးရွေးချယ်ခဲ့ပြီးတဲ့နောက်အစိုးရအသစ်ရဲ့လှုပ်ဆောင်ချက်တွေကိုမျှော်လင့်တကြီးစောင့်မျှော်နေကြတာပါအစိုးရအသစ်လက်ထက်မှာပြုပြင်ပြောင်းလဲဖို့လူရာတွေကိုတော့ကိုတင်မောင်မောင်အေးနဲ့ကိုခမဝင်းတို့ကအခုလိုပြောပါတယ
်ရေရှည်နဲ့ရေတို့နှစ်ခုကိုလက်ရှိအခုလာမယ့်အစိုးရကတည်တည်ချာချာဟိုဆွဲချတာဖို့လုပ်မယ်ရေတို့မှာဆိုလို့ရှိရင်လည်းဟိုမဖြစ်မနေဖြစ်ရှိရမယ့်ပြဿနာတွေအခက်အခဲတွေအများကြီးအထူးသဖြင့်ဆိုလို့ရှိရင်အခြေခံလူတန်းစားတွေဘက်ကပြန်ကြည့်မယ်ဆိုလို့ရှိရင်မြန်မာဒီမှာအခုကအပြောင်းလဲဖြစ်တဲ့အချိန်ကစပြီးတော့2010-2011ကစပြီးတော့ဒီလူတန်းစားနှစ်ရက်ကဟိုတော်တော်ကြီးကိုတဖြည်းဖြည်းနဲ့ကွဲကွဲကွဲကွဲလာလူတန်းစားနှစ်ရက်ဆိုခုနငွေရေးချေးအကုန်လုံးပြည့်စုံပြီးတော့ဟိုပညာရေးတွေပြည့်စုံတဲ့လူတန်းစားကတစ်ပိုင်းခုနငွေရေးချေးနဲ့အဆင်မပြေပြီးတော့ဆင်းရဲချုပ်တဲတဲ့လူတန်းစားတစ်ပိုင်းကအဲ့ gap ကပို့ပြီးတော့ကြီးလာတယ်။အဲ့တော့ရေရှည်မှာကျတော့ဟိုတိုင်းပြည်တစ်ခုပြန်လဲထူထောင်မယ်ဆိုလို့ရှိရင်အဓိကပြောရမယ့်အချက်ကတော့ပညာရေးကလုံးဝလက်လွတ်လို့မရဘူး။
ပြောရရင်တော့အကြမ်းပြောရရင်တော့အရင်အစိုးရထက်ဆိုင်တော့ဒီမိုကရေစီဒီမိုကရက်တစ် value တွေကိုပို့လုပ်မယ်လို့ကျွန်တော်ယူဆတယ်။အဲ့လိုလုပ်တဲ့နေရာမှာမီဒီယာကိုလည်းပဲနိမ့်မှန်လမ်းမှန်ပြောင်းလုပ်မယ်လို့ကျွန်တော်ယူဆပါတယ
်။အခုပြောင်းကလပ်မှာပြောင်းလဲဖို့လိုအပ်တာတွေနဲ့ပတ်သက်လို့ပြီးခဲ့တဲ့အောက်တိုဘာလ24ရက်နေ့ကနေနိုဝင်ဘာလ28ရက်နေ့အထိတလကျော်ကြာပြည်သူ့ရည်ကြီးမှုစင်တာကအုပ်စီးပြီးတော့အလုံယုံဆွေးနွေးပွဲတွေကျင်းပပြုလုပ်ခဲ့ပါတယ်။ဒီနေ့ပြုလုပ်တဲ့ပွဲကိုတော့မြန်မာနိုင်ငံဆိုင်ရာပြည်သက်တမ်းအမတ်ကအဖွင့်စကားပြောကြားခဲ့ပြီးတဲ့နောက်နိုင်ငံရေးစီးပွားရေးလူမှုရေးနဲ့ရက်ဖက်လူဖွဲ့စည်းစတဲ့ကဏ္ဍအသီးသီးကပြည်တွင်းပြည်ပပညာရှင်တွေတရာကျော်လောက်တက်ရောက်ခဲ့ကြပါတယ်ခင်ဗျာ
။ကိုထက်အောင်စူးစီးတင်ပြသွားရပါရှင်။ခုတော့တိုက်ပွဲတွေနဲ့မငြိမ်းချနိုင်သေးတဲ့ရှမ်းပြည်နယ်တွင်းကသတင်းဖက်အလက်ပေးချင်ပါတယ်။နယ်မြေပိုင်ဆိုင်မှုပြဿနာတွေအတွက်တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA တပ်ဖွဲ့နဲ့တအောင်းပလောင်လွမြောက်ရဲတပ် TNLA တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်မြောက်ပိုင်းနှမ်ခါမြို့နယ်ထဲကကျေးရွာသား160လောက်ဟာနေရပ်ကိုဆွန့်ခွာပြီးတော့စစ်ဘေးတိမ်းရှောင်နေရပါတယ်။လက်ရှိစစ်ဘေးရှောင်တွေဟာစားတောက်ရေးမှာအခက်တွေ့နေသလိုနှစ်ဖက်တပ်ဖွဲ့တွေအကြားစစ်ရေးတင်းမာနေတဲ့အရေးလက္ခဏာတွေကြောင့်လဲစိုးရိမ်နေရတဲ့အခြေအနေတွေကိုရှိနေပါတယ်။ဒီအခြေအနေကိုတော့ VOA ထိုင်းခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းနှံခမ်းမြို့နယ်တွင်တောင်းပလောင်လွတ်မြောက်ရေးတပ် TNLA နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA တို့အကြားဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ဒေသခံကြေးရွာသား250ကျော်ဟာစစ်ဘေးသိမ်းရှောင်နေရတာပါ။နိုဝင်ဘာလ28ရက်နေ့ကနေလကုန်သည့်ပလောင်နဲ့ရှမ်းတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားရာနန်းခမ်းမြို့နယ်ထဲကဟူပန်နဲ့အနီးနားကျေးရွာသားတွေကနေမိုက်ဝီကျေးရွာဘက်မှာတိမ်းရှောင်ခိုးလုံနေရတယ်လို့နန်းခမ်းမြို့လူမှုအထောက်အကူပြုဖွဲ့ကစိုင်းအောင်ဝင်းကနေခုလိုပြောပါတယ်
ဒီတိုက်ပွဲဖြစ်တဲ့နေရာတွေကအဲ့ဒီဟူပန်ကဟူပန်ကျေးရွာနေပြီးတော့တော်တော်အဲ့ဒီရွာဒီရွာသားတွေကမိုက်ဝီကျေးရွာကိုပြန်ပြီးတော့ဖက်ပြေးလာတာနေရာ60လောက်ရှိတယ်
မိုက်ဝီကျေးရွာကိုတင်းချောင်လာတဲ့စစ်ပြေးဒုက္ခတွေတွေဟာစားတောက်ရေးမှာခက်သွေ့နေတယ်လို့ကိုတိုင်သွားရောက်ကူညီခဲ့တဲ့နန်းခမ်းမြို့လူငယ်အဖွဲ့ဝင်သူဖြစ်သူစိုင်းကျော်ကပြောပါတယ်
။အဓိကတော့ဒီစားရေးတောက်ရေးတော့ခက်ခဲဖြစ်နေတယ်။အဲ့ဒီဆောင်တော့ဘာလို့တော့အဲ့အကတိတ်အခက်ခဲမဖြစ်ဘူးပေါ့။အခက်ခဲဖြစ်နေတာဒီစားတောက်ပိုင်းမှာတော့ငုံတော့ဒုက္ခဖြစ်နေတာနဲ့ကျွန်တော်ဒီနန်းခမ်းလူငယ်တွေလည်းဟိုသွားကူဖို့အခုဟာစဉ်းနေပြီးဆွေးနွေးနေပြီးပေါ့
စစ်ပြေးဒုက္ခတွေတွေအတွက်တပ်ဆိုင်ရာလူမှုအဖွဲ့အစည်းအကူအညီပေးရေးဖွဲ့တွေကနေရန်ပုံငွေစုဆောင်ပြီးအကူအညီပေးသွားမယ်လို့လဲစိုင်းကျော်ကပြောပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA တပ်ဖွဲ့တွေနဲ့ DNLA တောင်းပလောင်တပ်ဖွဲ့တို့အကြမ်းမှာနေမြေပိုင်ဆိုင်မှုပြဿနာကြောင့်နှစ်ဖက်တပ်တွေကနေစစ်ရေးရတိုက်ခိုက်မှုဖြစ်ပွားခဲ့တာပါ။တောင်ပိုင်းရှမ်းပြည်တပ်မတော်ဘက်ကတော့တပြည်လုံးပြစ်ခတ်ရစေးရေးအတွက်ဆွေးနွေးဖို့ထိုင်းမြန်မာနယ်စပ်လွယ်တန်းလျန်းကိုလာရောက်တဲ့ဖွဲ့တွေအမှတ်900ရွှေလီမြှင့်ဝမ်းစစ်သေးသဌာနကိုအပြန်မှာပလောင်တပ်ဖွဲ့တွေကနေခြုံကိုတိုက်ခတ်ခဲ့တာလို့လဲပြောဆိုမှုတွေရှိနေသလိုတောင်လူမျိုးရေးတပ် DNLA ပြန်ကြားရေးဌာနကတော့၎င်းတို့ထိန်းချုပ်နေပြီဖြစ်တဲ့နန်းခမ်းမြို့နယ်တွင် RCSSSA ကနေမြေကျူးကျော်ဝင်ရောက်လာလို့တိုက်ပွဲဖြစ်ပွားရတယ်လို့ထုတ်ပြန်ထားပါတယ်။တိုက်ပွဲသည်မှာနှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိခဲ့တယ်လို့လဲထုတ်ပြန်ထားပါတယ်။ဒီကနေ့မှာတော့နှစ်ဖက်တိုက်ပွဲဖြစ်ပွားတာမရှိသေးပေမဲ့ဆက်လက်တိုက်ပွဲဖြစ်ပွားဖို့အခြေအနေမှာရှိနေသေးတယ်လို့ပလောင်တပ်ဖွဲ့ရဲ့နိုင်ငံခြားဆက်ဆံရေးတာဝန်ခံတာပန်းလှကပြောပါတယ်။
ကလေးကြီးတော့တော့တမတော်ဆံဒီကမတားရှိရတယ်ကိုဒါပေမဲ့အဲဆက်လက်ပြီးတော့တပ်ဖြစ်နဲ့အလားလာနေတော့ကျွန်တော်တို့သိနေရတယ်ကို
လက်ရှိရှမ်းပြည်နယ်နန်းခမ်းမြို့နယ်တွင်မှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA တပ်ဖွဲ့တွေနဲ့ TNLA တောင်ပလောင်တပ်ဖွဲ့တို့စစ်ရေးအသိပြင်နေတဲ့အနေအထားတွေရှိနေတာကြောင့်ဒေသခံပြည်သူတွေအနေနဲ့လုံခြုံရေးသက်ပူပင်နေကြတယ်လို့နန်းခမ်းမြို့နယ်လူငယ်ဖွဲ့ဝင်သူဖြစ်သူစိုင်းကျော်ကပြောပါတယ
်။တို့ချင်းချင်းတော့ထိတ်တိုက်နေပြီတဲ့ဖြစ်တော့မဖြစ်သေးဘူးလို့ကြားတယ်။ထိတ်တယ်တော့ထိတ်တိုက်တွေ့နေပြီတဲ့နေရာကျတော့စိတ်မဝဲတော့ဘူးသမိုင်းတော့မရှိတော့ဘူးတဲ့ကိုကဘလော့ကနဲ့ရှမ်းတက်ကဆက်ပွဲဆက်တက်ဖြစ်နေတော့ဒေသခံရဲ့လုံခြုံမှုတော့စိုးရိမ်ရပါတယ်ကိုကျွန်တော်ဒီမှာနေမီကလည်းဒီနေမျိုးကိုဆက်နေတိုင်းနဲ့တတ်တယ်လည်းများတယ်ကျွန်တော်ဖက်မှာတမျိုးတော့စိတ်ပြရပါတော့
အလားတူရှမ်းပြည်နယ်တောင်ပိုင်းဒေသအတွင်းမှာလည်းမြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ကြားဖြစ်ပွားခဲ့တဲ့စစ်ရေးသိမ်းမှတ်မှုကြောင့်မိုင်းရှူမိုင်းနောင်ကျေးတိဒေသဘက်ကကျေးရွာသား1000နီးပါးခန့်ဟာနေရာရင်းကိုစွန့်ခွာပြီးစစ်ဘေးသိမ်းရှောင်နေရဆဲလဲဖြစ်ပါတယ်ခင်ဗျာ
ရှမ်းပြည်နယ်ထက်ကစစ်ပြေးဒုက္ခသည်တွေအကြောင်းနိုင်ကွန်းအိမ်ကမေးမြန်းတင်ပြသွားတာပါရှင် VOA ရဲ့ဒီကနေ့ညနေခင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရုံမြင့်တန်ကြားအစီအစဉ်ကိုညနေ9နာရီနဲ့10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေတာပါ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့ မနေ့၈နိုင်ကနေ၉နိုင်အထိတစ်ချိန်နေ့လယ်၁၂နိုင်ကနေနေ့ခင်း၁နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း၆နိုင်ကနေ၈နိုင်အစီအစဉ်ကိုလိုင်းတူ၁၆၁၉နဲ့၂၅တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း၉နိုင်ကနေ၁၀နိုင်အထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နိုင်အစီအစဉ်ပြီးပြီးချင်းည10နိုင်မှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာညနေခင်းမှာတော်တော်ရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့ဒီဇင်ဘာလ၂ရက်ဗုဒ္ဓဟူးနေ့ညနေခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ25 30နဲ့51တို့ကနေညနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ရွေးကောက်ပွဲအထူးစီစဉ်ပြည့်တိုးချဲ့ထုတ်လွှင့်တဲ့ဒုတိယပိုင်းမှာတော့ရွေးကောက်ပွဲအထူးစီစဉ် VOA ရဲ့ရွေးကောက်ပွဲဆိုင်ရာဆွေးနွေးကမ်းကိုနားဆင်ရမှာပါ။ဒီကနေ့ရွေးကောက်ပွဲဆိုင်ရာအထူးဆွေးနွေးပွဲမှာရွေးကောက်ပွဲမတိုင်ခင်နဲ့ရွေးကောက်ပွဲလွန်ခြုံငုံသုံးသက်ချက်တွေကိုနိုင်ငံရေးဆန်းစစ်သူတွေဖြစ်တဲ့ဒေါက်တာခင်မောင်ညိုဦးစီသူအောင်မြင့်နဲ့ဒေါက်တာရံမျိုးသိန်းတို့နဲ့အတူ VOA ရန်ကုန်ရုံးခွဲတာဝန်ခံတော်ခင်စိုးဝင်းကဆွေးနွေးတင်ပြထားပါရရှင်
မင်္ဂလာပါရှင် VOA ရွေးကောက်ပွဲအထူးစကဝိုင်းကကြိုဆိုပါရစေ။ကျမတို့ဒီစကဝိုင်းကဒီနေ့ဆိုလို့ရှိရင်18ကြိမ်မြောက်ဖြစ်ပါတယ်။နောက်ဆုံးနေ့လည်းဖြစ်ပါတယ်။ကျမတို့ရွေးကောက်ပွဲမတိုင်ခင်တလနဲ့ရွေးကောက်ပွဲအပြီးတလမှာဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့စကဝိုင်းကိုကျမတို့စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်။ဒီလိုစီစဉ်တင်ဆက်တဲ့နေရာမှာရွေးကောက်ပွဲနဲ့ပတ်သက်ပြီးအကျိုးခံမှန်းတာတွေ၊ဝေဖန်သုံးသပ်တာတွေ၊ရွေးကောက်ပွဲအပြီးမှာလည်းဒီလိုပဲအလားတူပဲဝေဖန်တာတွေ၊သုံးသပ်တာတွေ၊အကဲခတ်တာတွေလုပ်ခဲ့ပါတယ်။အဲ့ဒီအခါမှာကျမတို့ဒီပရိသတ်အနေနဲ့ပေါ့နော်၊နားဆင်ကြတဲ့သောတာရှင်တွေရောကြည့်ရှုကြတဲ့ VOA ပရိသတ်နေနေရောသဘောထားချင်းတိုက်ဆိုင်တာတွေရှိသလိုမတိုက်ဆိုင်တာတွေလည်းရှိမှာပါအဲ့ဒီအတွက်ကိုကျွန်မဒီကနေတောင်းပါပါတယ်သိခံကြပါလို့တောင်းပါပါတယ်ဒါပေမဲ့ဘာပဲဖြစ်ဖြစ်ကျွန်မတို့ရဲ့ဒီစကဝိုင်းကနေပြီးတော့ကြည့်ရှုတဲ့ပရိသတ်ကောနားဆင်ကြတဲ့ပရိသတ်သောတာရှင်အပေါင်းရောဒီရွေးကောက်ပွဲစကဝိုင်းဟာတစုံတစ်ခုသောအတိုင်းအတာအထိတော့အကျိုးရှိလိမ့်မယ်လို့တော့ကျွန်မယုံကြည်ပါတယ်ရှင်အဲ့ဒါကြောင့်ကျွန်မတို့ဒီနေ့နောက်ဆုံးနေ့ဖြစ်နေဒီရွေးကောက်ပွဲအပေါ်ခြုံငုံသုံးသပ်ပြီးတော့ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်ဒီကနေ့ပါဝင်ဆွေးနွေးမယ့်ပုဂ္ဂိုလ်တွေကတော့အထူးမိတ်ဆက်ပေးဖို့မလိုတဲ့ဆရာဒေါက်တာခင်မောင်ညိုရဲ့ဆရာကြီးဆရာဦးစီသူအောင်မြင့်နဲ့ဆရာဒေါက်တာရံမြင့်သိန်းတို့ဖြစ်ပါတယ်ကစီအရေးကျမတို့ဒီခြုံငုံသုံးသပ်တယ်ဆိုတဲ့နေရာမှာဒီနိုင်ငံရဲ့ခေါင်းဆောင်တယောက်ပေါ့နော်နိုင်ငံခေါင်းဆောင်တယောက်ကဥမာဆိုလို့ရှိရင်ဒီပြီးခဲ့တဲ့ဒီအပတ်မှာဒေါ်ဆန်းစုကြည်ကနေပြီးတော့သူ့ရဲ့ဒီရွေးကောက်ခံအမတ်တွေကိုတွေ့ခဲ့ပါတယ်အဲ့ဒီတွေ့တဲ့နေရာမှာဒေါ်ဆန်းစုကြည်ရဲ့ခေါင်းဆောင်မှုအပိုင်းလေးကိုပေါ့လေဘယ်လိုစမ်းစစ်လို့ရလဲရှင
်အင်းတကယ်တော့ကျွန်တော်တို့ဒီမြန်မာတွေတင်မကပေါ့လေကမ္ဘာမှာလည်းခေါင်းဆောင်မှုဆိုတာအမှန်အရေးကြီးတယ်ဒီခေါင်းဆောင်မှုအတွက်ကိုကျွန်တော်တို့မခရီးယားvalley ani ba tu a the prince ma tu a yee da ha no ai a chain ma ta khe taw hlan yee phit twa la khong song so da taik kha shi bi lo lo ya ma sa khong song so da aw chin the lo yee yee ya de a pyin o mye khwe lo le kaung chi ya ma so lo di ya sa tin kha chan ya pya hon ha ta khe de lo myanmar buddha ba sa a nei ne bo le chan lo lo a di khong song tiao phit yin a chet khon le chet taw shi ya ma lo byo da aw myanmar buddha ba sa so yin lo a chet thong chet ka lo ma thong a lo ya phaya ta ya tan ga wo yu tin ya ma so da lo hpa ba le ဒါပေမဲ့အဲ့ဒီခေါင်းဆောင်ကသူ့ရဲ့တိတ်ခါကို respect ဖြစ်ရမယ်။သူ့ကိုယ်သူ့ကိုနော် respect ဖြစ်ရမယ်။သူ့ရဲ့တမာတိကိုလည်းသူ့ကို respect ဖြစ်ရမယ်။သူကတယောက်တယောက်ဟောရင်းပေါ့ဟောယိုသိမှုဆိုတာရှိရမယ်။အဲ့တော့ဒီယိုသိမှုမရှိတဲ့ဟာမျိုးဖြစ်လာပြီ။လေးစားမှုမရှိတဲ့ဟာဖြစ်ရတယ်။ယိုသိတာထက်ကိုလည်းကျွန်တော်လေးစားတော့ respect ဆိုတာနော်။အဲ့တော့လေးစားမှုမရှိဘူးဆိုရင်တော့ကျွန်တော်တို့ဒီဟာကြီးကစိတ်ဝမ်းကွဲစရာဖြစ်တယ်။ကျွန်တော်တို့ဒီမှာဟောလောက်တာတော့စလို့တာကောင်းပါလေ။ဥညာဝင်းဟောဂျပန်သွားတော့ဘာလို့ကမိတ်ဆွေကောင်းတွေရှိဖို့တော့လိုတယ်။ဒါကတော့ကျွန်တော်သိကြပါပဲ။အဲ့တော့ကိုယ့်ကိုလေးစားရမယ်။ကိုယ့်ရဲ့တမာတိကိုလည်းလေးစားရမယ်။မိတ်ဆွေကောင်းလည်းရှိရမယ်ဆိုရင်ဒါကတော်တော်လေးလုံလောက်ပါတယ်။သို့တော်လည်းဒီခေါင်းဆောင်ကသူအကုန်လုံးတတ်တာမဟုတ်ဘူး။သူအကုန်လုံးသိတာမဟုတ်ဘူး။သူများပြောဆိုဆုံးမှဒါလွယ်ရမယ်။ပြောသူကိုယ်တိုင်ကနော်ယိုကျိုးတဲ့လူတွေသူဖြစ်ဖို့ကောင်းတယ်ကိုကသူများကိုသွားသွားပြော်เนาะမယိုကျိုးတဲ့ပုံစံမျိုးနဲ့သွားဟောက်နေကြမှာဆိုရင်ငကိုတဲကဥမာဖြစ်ကျွန်တော်တို့ဒီအမတ်တွေဖြစ်လာကြတယ်အမတ်တွေဖြစ်လာတဲ့လူတွေကအကုန်လုံးဒီနိုင်ငံရေး practice ဆိုတာတကယ်တကယ်မရှိကြဘူးနားလည်းမလဲကြဘူးသူတို့အခုစာအုပ်တွေကောင်းကောင်းလည်းမရှိကြဘူးသူတို့ဒီ capacity building လုပ်ရမယ်လို့ခေါင်းဆောင်ကပြောယူမယ်သူတို့ဘယ်လိုလုပ် building လုပ်မလဲသူတို့အနေနဲ့အခက်အခဲအများကြီးရှိတယ်အဲ့တော့သူတို့ဟောမသိသေးတဲ့ဟာကိုကျွန်တော်တို့ကသိအောင်လို့လုပ်ပြီးတော့ တို့ကိုကိုယ့်ဘက်ပါလောက်မဆွဲပဲနဲ့တို့ကိုသွားပြီးတော့ဟာမင်းတို့ဒါမှားတယ်ဟောမှားတယ်လို့လှုပ်လို့မရအောင်ကျွန်တော်ထင်တယ်ဒါလေးတွေကိုအများကြီးပြုပြင်ပြီးမှကျွန်တော်နိုင်ငံရေးကဟောခေါင်းဆောင်ခေါင်းအနေနဲ့ဆက်သွားလို့ရမှာလို့ထင်ပါတယ်အချိန်ကဟောစကားပြောပါတယ်ကျွန်တော်2 50လို့ဒီလိုမျိုးเนาะအောက်ကြနောက်ကြနဲ့နေပြီးတဲ့အခါမှာအခုကျွန်တော်တို့ဒီအမှတ်တွေလာပြီးတို့စိတ်ဓာတ်ကိုကျွန်တော်မြင့်ပေးပြီးတော့တို့ရဲ့ခေါင်းဆောင်မှုကိုကျွန်တော်အလေးထားရမယ်ဒီအမှတ်ဟိုမှာ380လုံးဟာเนาะ NLD မှာဝင်လာပြီးဆိုရင်တဲ့ဒါဖို့ကြမ်းတဲ့ဟိုကြမ်းခံရေးကလည်းမှတ်41ယောက်လုံးပေါ့သူတို့တွေကတကယ်တိုင်းပြည်ရဲ့ခေါင်းဆောင်တွေပါဒီတိုင်းပြည်ဟိုရရွာကလူတွေလူထုခေါင်းဆောင်တွေပါပဲသူတို့ကျွန်တော်တို့ကလေးစားရမယ်သူတို့ကလည်းကျွန်တော်တို့ဟိုအားလုံးကိုလေးစားရမှာအဲ့တော့သူတို့ဘွားအထက်ကနေပြီးတော့သွားပြီးတော့ဟာမင်းတို့လောက်တာမှားနေတယ်မင်းတို့ဒီလိုမလုပ်သင့်ဘူးဒီလိုလုပ်သင့်တယ်ဆိုတာကိုပြောဖို့သူဆိုတယ်မအားလေးပေါ့နော်နည်းနည်းလေ
း
စောနေတယ်ထင်တယ်ကျွန်တော်တို့ဒီနေရာမှာကျွန်တော်တို့ဟောအမြင်လေးကသိမကြည့်ရအောင်လို့ကျွန်တော်ယူဆတ
ယ်ဟုတ်ကဲ့ပါဒေါ်ဆန်းစုကြည်အနေနဲ့ကလည်းဆန်းနာစောတာလည်းပိုင်းပါမှာပေါ့နော်ဒါပေမဲ့ဒီအမတ်တည်းရဲ့ဆွမ်းဆောင်ရည်မြင့်တည်းရည်အတွက်ကိုသူအားမလို့အားမရဖြစ်လို့ပြောတာလည်းဖြစ်ကောင်းဖြစ်ပါလိမ့်မယ်အဲ့တော့ဦးစီသူအောင်မြင့်နေနော်ဘယ်လိုများသုံးသပ်ချက်မှလဲရှင
်ကျွန်တော်ကတော့အခုဒီတကွက်လေးလောက်ပဲကျွန်တော်ကြည့်တာမဟုတ်ဘူးကျွန်တော်ကတော့ဒီဟို1990ဒေါန်ဆန်းစုကြည်ရွေးကောက်ပွဲတွေဝင်ကြတယ်နောက်ပိုင်းမှာအစိုးရကအရန်ဖိနေတဲ့ခါကျတော့ဒေါန်ဆန်းစုကြည်ကနေအခြေချုပ်ကြားလိုက်ပြန်လွတ်လိုက်နေအခြေချုပ်ကြားလိုက်ပြန်လွတ်လိုက်အဲ့လိုတွေ့တယ်တွေ့တော့အဲ့ဒီချိန်တုန်းကသူ့ရဲ့ခေါင်းဆောင်မှုကရောဘယ်လိုလဲကျွန်တော်တော့ဟိုပြန်ပြန်မလို့ကြည်တယ်ဒီကိစ္စတွေမတိုင်ခင်တည်းကကျွန်တော်ကြည်တယ်ကြည်တော့အဲ့ဒီမှာကျွန်တော်ဘာတွေ့လဲဆိုရင်ကျွန်တော်တူးချင်းအမြင်ပေါ့နော်အားနည်းချက်ကျွန်တော်တွေ့တယ်အဲ့ဒါဘာလဲဆိုတော့ဒီအပြင်မှာလှုပ်ရှားနေတဲ့လူတွေကဟိုဘလို့ခေါ်လဲဆိုတော့ဒီကောင်းဆောင်တယောက်ကဟုတ်တယ် तू အမျိုးမျိုးကန်ကျမှာဆိုတာဂျုံကနိုင်တာပဲဒီကောင်းဆောင်ရှိသည်ဖြစ်စေမရှိသည်ဖြစ်စေဒီကောင်းဆောင်ကတကယ်တော်တယ်ဆိုရင်သူ့ရဲ့ပါတီသူ့ရဲ့အဖွဲ့အစည်းသူ့ရဲ့ပြည်သူတွေကအကုန်လုံးကတက်ဝင်လှုပ်ရှားနေပြီးတော့မှအလုပ်တွေလုပ်နိုင်အောင် तू ကဖန်တီးထားပေးနိုင်တဲ့ဟိုအခြေအနေဖြစ်ရမယ်အဲ့လိုရည်ချင်းရှိရမယ်ဒါပေမဲ့ရှေ့ပိုင်းခေတ်တွေကျွန်တော်ကြည့်လိုက်တဲ့ခါကျတော့ကျွန်တော်အဲ့ဒါကိုမတွေ့ရအောင်ဒေါန်ဆန်းစုကြည်အခြေချုပ်ဟိုအနေအခြေချုပ်ကျသွားတယ်ဆိုရင်အပြင်မှာရှိနေတဲ့ဟိုသူ့ရဲ့ခေါင်းဆောင်တချို့ကပေါ့နော်အဲ့ဒါဘာလုပ်ကြလဲဆိုရင်ဒေါန်ဆန်းစုကြည်လှုပ်ပြီးတောင်းဆိုတဲ့ဟာဒါတခုပဲလုပ်တယ်အပြန်လွတ်လာပြီးတဲ့ခါကျလို့ရှိရင်ဒေါန်ဆန်းစုကြည်ကပြန်ဥဆောင်တယ်ဘာလုပ်ကြမလဲဘာလုပ်ကြမလဲဘာလုပ်ကြမလဲတစ်ခါပြန်ပြီးတော့ဖမ်းလိုက်ပြန်ပြီးဆိုရင်လှုပ်ပေးပါဆိုတော့မှဒါပဲပြန်လုပ်ကြတယ်အဲ့ဒါကကျွန်တော်တူးချင်းအမြင်ရဆိုရင်
ခါပြတ်နေတဲ့
ဘောဒါပေါ့ဒီဒေါန်ဆန်းစုကြည်တယောက်ရဲ့ဥဆောင်မှုမရှိဘူးဆိုရင်ဒီအဖွဲ့စည်းကဘာမှမလုပ်တတ်ဘူးဆိုတဲ့အနေအထားမျိုးကိုတွေ့နေရတယ်တွေ့နေရတော့ဒီလိုတိဆောက်ရေးမျိုးကိုပို့ပြီးတော့မှသူလုပ်တင်တယ်လို့ထင်တယ်အခုဆိုရင်ဒါ NLD ကအခုအနိုင်ရသွားတဲ့ဟာကကျွန်တော်တို့အားလုံးသိပြီးတဲ့အတိုင်းပဲလုံးဝကိုတိုင်းပြည်ကိုဒီစီမံခန့်ခွဲမှုအရာမှာပေါ့နော်ဟိုတတ်မတော်ခေါင်းဆောင်ပြီးရင်ဒါသူပဲရှိတော့တယ်ဒါပူတယ်ပြီးတော့လုပ်တယ်ဆိုပေမဲ့ဒါနဲတဲ့စီမံခန့်ခွဲမှုကြီးမဟုတ်ဘူးလွတ်တော်တစ်ခုလုံးကိုလွှမ်းမိုးနိုင်ပြီးဥပဒေတွေကြိုက်တာဥပဒေပြုလို့ရသွားပြီပြီးတော့မှအစိုးရဘက်ကိုဟိုဘာလဲ balance ဖြစ်အောင်လုပ်တာတွေလည်းအကုန်လုပ်လို့ရသွားပြီဒါတစ်ချက်အဲ့တော့လွတ်တော်ဆိုတာလည်းရှိသွားပြီ။နောက်ဒီဘက်တစ်ဖက်မှာဆိုရင်လည်းအစိုးရအဖွဲ့ဆိုတာလည်းရှိသွားပြီ။ပြီးတော့မှဒီရှင်သန်နေရမယ့်ပါတီဆိုတာလည်းရှိလာပြီ။အဲ့ဒေါန်ဆန်းစုကြည်ကတယောက်တည်းဟိုမှာဒီမှာသူလိုက်လို့လို့မဖြစ်နိုင်တော့ဘူး။အခုလောလောဆယ်ရသေးတယ်။ तू ကရသေးတယ်။သူ့အတွက်ဘာမှအကန့်အသတ်တွေမရှိသေးဘူး။နောက်သူ့ရဲ့ဒီကေဒါတွေလူတွေဆိုရင်လည်းအကုန်လုံးကဟိုနေရာအသီးသီးကိုမရောက်သေးဘူး။ရောက်သွားပြီဆိုရင်အဲ့လိုလုံနိုင်ဖို့အတွက်ကို तू ကတိဆောက်ပေးနိုင်တဲ့ခေါင်းဆောင်မှသာခေါင်းဆောင်ကောင်းဖြစ်မယ်အဲ့လိုမှမဟုတ်ဘဲနဲ့ဟိုဘက်ကဟိုလွတ်တော်တွေရောက်သွားတဲ့ဒီ NLD ခေါင်းဆောင်ကိုလည်း तू ကစိတ်ထဲမှာဟိုဥစား
ဘယ်လို
ခေါ်လဲစိတ်မချဒီဘက်ကလည်းစိတ်မချဟိုဘက်ကလည်းစိတ်မချဆိုရင်အဲ့ဒါစီမံခန့်ခွဲတဲ့အရာမှာအခက်အခဲတွေ့လာနိုင်တယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ပါအဲ့တော့အခုဒေါန်ဆန်းစုကြည်အနေနဲ့ပေါ့လေ तू တွေ့ဆုံကျင်နေဆိုပြီးတော့တောင်းဆိုထားတဲ့သမရာဒီဦးသိန်းစိန်ရဲ့နောက်တမရကာကွယ်ဦးစည်းချုပ်ဘုဇုံမူကြီးမြောင်းနိုင်တဲ့ तू တွေ့ဖို့တောင်းဆိုထားတာအခုတော့အဲ့ဒီဆန္ဒပြည့်သွားပါပြီလေအခုသမရာကြီးဦးသိန်းစိန်နဲ့တွေ့တာတဲ့ဒီတမရကာကွယ်ဦးစည်းချုပ်ဘုဇုံမူကြီးမြောင်းနိုင်တဲ့တွေ့တယ်တွေ့ဆုံပွဲကပို့ပြီးတော့များစိတ်ဝင်စားစရာကောင်းနေသလားလို့ပါဒေါက်တာရမျိုးသိန်း
ကျွန်တော်လေ့လာမိသလောက်ပေါ့လေဒါကဟိုဒေါန်ဆန်းစုကြည်နဲ့တမရကာကွယ်ဦးစည်းချုပ်နဲ့ဟိုပထမဆုံးအချိန်တွေ့ဆုံမှုပေါ့လေဥပမာအရင်တော့ငါပေါ့လေဟိုတမရကာကွယ်ဦးစည်းချုပ်ဟောင်းဒါဘုဇုံမူကြီးတန်းရွှေနဲ့ဒေါန်ဆန်းစုကြည်နဲ့တွေ့ခဲ့ဘူးတာရှိတယ်ဒါပေမဲ့အဲ့ဒီအနေထားနဲ့အခုအနေထားနဲ့ကမတူဘူးပေါ့အခုနေသားကြတော့ဒေါန်ဆန်းစုကြည်ဟာအနိုင်ရပြည်သူအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌအနေနဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့မှာနောက်ပြီးတော့တွေ့မဲ့ကာလကလည်းပဲကျွန်တော်တို့ဒီလွတ်တော်အသစ်တွေအစိုးရအသစ်တွေမပေါ်ပေါက်မီကြားကာလမှာတွေ့မှာဖြစ်တဲ့အတွက်ကြောင့်မလို့အဲကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံမှုဟာကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲနဲ့ဒီအမျိုးသားပြန်လည်တည်မြဲရေးနောက်အရက်ဖက်စစ်ဖက်ဆက်ဆံရေးတို့အတွက်အင်မတန်မှအရေးကြီးတဲ့တွေ့ဆုံမှုလို့ကျွန်တော်ကတော့မြင်ပါတယ်နောက်တစ်ချက်ကျွန်တော်နည်းနည်းလေးဆွေးနွေးချင်တာကခုနအလုံးဆွေးနွေးသွားတဲ့အထက်မှာပါတော့ကျွန်တော်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ပတ်သက်ရင်ကျွန်တော်မြင်လာလေးတစ်ချက်က အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ခေါင်းဆောင်ပိုင်းမှာနောက်လက်ရှိလွတ်တော်ကိုယ်စားလှယ်တွေမှာနောက်အောက်ခြေခေါင်းဆောင်အဆင့်ဆင့်မှာကျွန်တော်တို့ကနိုင်ငံရေးသမားတွေကိုအများကြီးမွေးထုတ်ဖို့လိုအပ်တယ်လို့ကျွန်တော်မြင်ပါတယ်နိုင်ငံရေးသမားတွေမရှိဘဲနဲ့နိုင်ငံရေးပါတီဆိုတာအဓိပ္ပာယ်မရှိနိုင်ပါဘူးအဲ့ဒီလိုပဲနိုင်ငံရေးသမားအများစုမပါဝင်ဘဲနဲ့ကျွန်တော်တို့ဖွဲ့စည်းမဲ့လွတ်တော်တွေကျွန်တော်တို့ဖွဲ့စည်းမဲ့အစိုးရတွေဟာဘလို့မှပြည်သူလူထုရဲ့အကျိုးကိုထိတိယောက်ယောက်ဆွမ်းဆောင်နိုင်မယ်လို့ကျွန်တော်မထင်ပါဘူးအဲ့ဒီအတွက်ကြောင့်မလို့ကျွန်တော်တို့ကအရင်ကာလမှာဘလို့အားနည်းချက်တွေဘလို့လိုအပ်ချက်တွေဘလို့အမှားတွေရှိခဲ့ရှိခဲ့လက်ရှိအချိန်တွေကနေစပြီးကျွန်တော်တို့ဟာဟိုပါတီအဖွဲ့အစည်းတွေကိုစနစ်တကျတည်ဆောက်ပြီးတော့ခေါင်းဆောင်အဆင့်ဆင့်ကိုစနစ်တကျမွေးမြူဖို့ဟာကျွန်တော်တို့တိုင်းပြည်ရဲ့အနာဂတ်နဲ့ဟိုလောင်းကြီးထပ်ရမယ့်အနေအထားမျိုးဖြစ်တယ်လို့ကျွန်တော်ကသုံးသပ်ပါတယ
်ဟုတ်ကဲ့ပါဆရာကြီးအခုတော့ဒီလိုပေါ့နော်ဟိုဒီအစ်စ်ဝင်လာမဲ့အစိုးရအတွက်ကတော့အကုန်လုံးကဆိုင်းပြင်းနေကြပြီပေါ့နော်ဟိုလာပိုင်းမဲ့လို့တော့တာပေါ့အဲ့တော့ဒီထွက်ခွာဆုတ်ခွာပေးရမဲ့ဒီအဖွဲ့အစည်းလေးရှိနေတာပေါ့နော်အစုခါပေးရမဲ့အဖွဲ့အစည်းဆိုတော့ရင်းတော့အာဏာရပါတီဖြစ်တဲ့ဒီပြည်ခိုင်ပြိုးပါတီကဒီဝင်ကြီးတွေရှိမယ်နောက်ပြီးတော့ဒီလွှတ်တော်အမတ်တွေရှိမယ်ပေါ့သူတို့အတွက်ကိုပေါ့နော် safe exit ပေါ့စိတ်ချလုံခြုံစွာနဲ့ဟိုဟိုဆုတ်ခွာပေးဖို့ပေါ့နော်နေရာဖယ်ပေးဖို့အရေးမှာဆရာအဲ့ဒီ process ကရောဟိုချုံးဝေးလိမ့်မယ်လို့ထင်ပါလားဆရာ
အင်းကျွန်တော်တော့ပြောနေတဲ့ပုံစံတွေပေါ့လေဒီအစိုးရအဖွဲ့ကပြောနေတဲ့စကားတွေဟောသမရယူသိန်းစင်ပြောတဲ့စကားတွေဟောမင်းအွန်လိုင်းလည်းဒီပေါ်ပဲကိုကပြောတယ်ဆိုတော့သူတို့ပြောတဲ့စကားတွေအကုန်လုံးကြည့်ရင်တော့ဟာချောမွေတဲ့အာဏာလွှဲပြောင်းမှုကဖြစ်မှာသိကြတယ်သို့တော်လည်းကြာတဲ့နေရာတွေပေါ့ဒီတူးချင်းပုံကိုတူးချင်းနေနေရတော့သူတို့ဘယ်လိုရှိကြမလဲသူတို့လုတ်တဲ့ခါမှာဟောကျွန်တော်တို့ဒီပုံစံမျိုးကတခါမှမလုတ်ဘူးသိဘူးလေမလုတ်ဘူးလေတော့ကျွန်တော်တို့ဒီအရပဲအုတ်ချုပ်ရေးလည်းပါလာတယ်เนาะဒီအထူးသဖြင့်တိုင်းဒေသကြီးတွေမှာပြဿနာအများကြီးရှိနိုင်တယ်လို့ကျွန်တော်ထင်တယ်အဲ့ဒီဟာလေးတွေကိုချောမွေ့တဲ့ဟာတွားဖို့ဟာဒီလူတွေနဲ့အားလုံးနဲ့ကျွန်တော်တို့တခါတော့တွေ့ပြီးတော့ပြောကြဆိုကြမှာဖြစ်မလို့ထင်တယ်
အဲ့တော့ကျွန်တော်တို့ဒီကျွန်တော်တို့တက်တက်လုံးပေါ့เนาะတက်တန်းတလျှောက်လုံးမှာဘာပဲပြောပြောအရသားအစိုးရပြောင်းနေပဲပြောပြောအရသားအစိုးရဆိုတာလေယူနီဖောင်းလဲပြီးတော့ဟိုအရဝတ်ကိုပြောင်းလိုက်တာပဲဆိုတော့တောက်လျှောက်ကစစ်အစိုးရလက်ထက်မှာပဲဒီနိုင်ငံကြီးကနေခဲ့ရတာပေါ့နီအဲ့တော့အခုဟာတကယ်ကိုအရသားစစ်အစိုးရကိုပြောင်းရမယ်ဆိုတဲ့ခါကျတော့အဲ့ဒီအခက်အခဲတွေစိန်ခေါ်မှုတွေကဘလောက်အထိရင်ဆိုင်နိုင်ရမယ်လို့ထင်ပါလဲရှင
်အဲ့ဒီဥစ္စာနဲ့ပတ်သက်ရင်အဓိကပေါ့နော်အဓိကအခုလောလောဆယ်ကျွန်တော်တို့မြင်နေတာကတော့တစ်ဖက်ကလွှဲပေးမဲ့လူတွေပေါ့လွှဲပေးမဲ့ဆိုတာကလည်းအားလုံးကို complete ပေါ့နော်တကယ်ဒီမိုကရေစီနိုင်ငံမှာလို့တော့မဟုတ်ဘူးတမရကကွေဦးစည်းချုပ်ကသူကဩဇာအာဏာတွေအခွင့်အာဏာတွေရှိနေသေးတယ်။နောက်ဝန်ကြီးဌာနတွေထဲမှာဆိုရင်လည်းအဓိကအရေးကြီးတဲ့ပြည်ထရေးတို့ကကွေရေးတို့နေဆက်ရေးတို့ကိုလည်းကင်တွယ်ထားသေးတယ်။အဲ့လိုရှိနေသေးတဲ့ခါကျတော့ကြံတဲ့ဒီကကျွင်းကြံသောတခြားသောဟိုဟာတွေအရက်ပက်ဆိုင်ရာဌာနတွေဘာတွေကိုလွှဲပြောင်းပေးရမှာဖြစ်တာဘူး။အဲ့တော့အဲ့ဒီဟာတွေကိုလွှဲပြောင်းပေးတော့မယ်ဆိုတော့အဲကျွန်တော်ထင်တဲ့အဓိကကဘာတွေပြဿနာရှိခဲ့လဲဆိုတော့ရှေ့ပိုင်းမှာဒီဘာလဲမတော်မတရားလုခေတာတွေရှိတယ်ဥပမာမြေသိမ်းတဲ့ကိစ္စတွေပဲဆိုပါတော့အခုချိန်ထိမပြီးမပြတ်သေးပဲနဲ့ရှင်းဖို့လင်းဖို့ကိစ္စတွေရှိသေးတယ်ပြီးတော့မှနောက်အခုဒီနေ့ဆိုရင်ဒီနေ့ပြီးခဲ့တဲ့ရက်ကဆိုရင်ရန်ကုန်တိုင်းကဒီအစည်းအခမ်းအနားတွေပဲစင်းစစ်ချုပ်အစည်းအခမ်းအနားတွေပဲထွက်လာတယ်ထွက်လာတော့အဲ့ဒီမှာဘာတွေပါလဲဆိုရင်ဟိုအခွင့်အထူးတွေပေးထားတဲ့ဟာတွေဥပမာဆိုတော့ကျွန်တော်တို့ဒီကန်တော်ကြီးမျိုးစင်ကျုံးဆိုရင်ဒီဆေကဘာဥခင်ရွှေတို့မိသားစုကိုပေါ့နော်တစ်နှစ်ကိုမှသိန်း300လောက်နဲ့ပေးထားတယ်ဒါတော့အကျဉ်းကြီးကိုတဲ့ဥစားမှာ300ဆိုရင်ဘယ်တော့မှမရှိတော့330ကျော်လောက်ပဲရှိတော့တယ်အဲ့ဒါကတကယ်ဆိုင်ကန်းကောင်းကောင်းကန်းကန်းဆိုတဆိုင်သာလောက်ပဲရှိတယ်ကျွန်တော်အခြေအကြီးကိုပေးထားတာဆိုတော့အဲ့လိုကိစ္စမျိုးတွေအများကြီးပေါ်လာနိုင်တယ်ပြီးတော့မှနောက်ဟိုဆက်ဆက်တွေပေါ့အဲ့ဒီဥပမာဒီဦးသိန်းစင်ဆိုတာတက်လာတော့ကဆိုရင်အကျွေးကိစ္စတွေတို့ရှင်းရတယ်ရှင်းရတဲ့ခါကျတော့ပြီးခဲ့တဲ့အခုကျင်းပနေစေလွတ်တော်မှာပေါ့နော်ဒီအကျွေးကိစ္စတွေတို့ပြန်ပြီးတော့ဖြည့်ရှင်းပြရတယ်အဲ့ဒါဘာလဲဆိုတော့ဒီ1988မတိုင်ခင်တော့ကရှိခဲ့တဲ့အကျွေးကဘယ်လောက်အဲ့ဒါတို့ကယ်ရီလောက်ရတော့ပေါ့ပြီးတော့မှအရင်စစ်အစိုးရခင်မှာရှိခဲ့တာဘလောက်ပြီးတော့မှသူတို့လက်ထက်မှာမှဘလောက်ဆိုပြီးတော့မှအဲ့လိုလုပ်ရတယ်နောက်ခိုးတစ်ခုပါသူရင်ဆိုင်ရတာပေါ့ရင်ဆိုင်ရတော့အခုတက်လာမဲ့အစိုးရအဖွဲ့ကလည်းအဲ့ဒါတွေသူတို့ရင်ဆိုင်ရလိမ့်မယ်ဟုတ်ပါတယ
်ဟုတ်ကဲ့ပါဒေါက်တာဆန်းစုကြည်ကတော့ပြောထားပါတယ် तू ကဒီလက်စားချင်ရေးမူဝါဒကိုမသုံးဘူးဟိုငြင်းညမ်းစွာနဲ့ဖြည့်ရှင်းတော့မယ်ပေါ့အရာရာကိုပေါ့ဆိုတော့ဥပမာဆိုလို့ရှိရင်အခုဒီလက်ပေးလက်ယူကိစ္စတွေဒီလက်တင်ရာစတော်ခေါ်ထားတဲ့ကိစ္စတွေပေါ့အဲ့ तू အဲ့ဒါတွေမဖြစ်အောင်လို့ तू ကအစကတည်းကဘယ်အမျိုးအစွေကိုမှခွင့်ရေးပါစာမပေးရဘူးလို့ तू ကပြောပါတယ်အဲ့တော့ဒီမြန်မာနိုင်ငံရဲ့လူနေမှုစနစ်ကလည်းအဲ့ဒီပါစာပေးတဲ့စနစ်လက်တင်ရာစတော်ခေါ်တဲ့စနစ်ကအယိုးဆွဲနေခဲ့ပြီဆိုတော့အဲ့ဒီဥစ္စာတွေကိုဒီ NLD အနေနဲ့ဖြည့်ရှင်းလို့ရပါမလားရှင်
အဲ့ဒီအမပြောတဲ့အချက်ကတော့တကယ်ဟိုအမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရအတွက်တကယ်ဟိုကြီးမားတဲ့စိန်ခေါ်မှုလို့ကျွန်တော်ကမြင်တယ်။အဲနောက်ပြီးတော့ဟို တကယ်တမ်းကကျွန်တော်တို့ကလွန်ခဲ့တဲ့အစိုးရလက်ထက်မှာကြီးလိုက်လို့ရှိရင်အာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေဆိုတာပြဋ္ဌာန်းတယ်။နောက်အာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဆိုတာကိုဖွဲ့စည်းတယ်။ဒါပေမဲ့တကယ်တမ်းအာဂရိလိုက်စားမှုတိုက်ဖြတ်ရေးနဲ့ပတ်သက်ပြီးအဲလူသိရှင်ကြားထိထိရောက်ရောက်ကြီးကြီးမားမားလောက်တော့ဘာမှအောင်မတွေ့ရဘူး။အဲ့ဒီအခါကျတော့ဥပမာကျွန်တော်ကတော့စဉ်းစားကြည့်တာတကယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအဖွဲ့တက်လာတဲ့အချိန်မှာဒီအာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့အညီနော်အာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်အသစ်အဲ့ဒီကော်မရှင်မှာလည်းဥမာအများအချင်းချင်းလေးစားတဲ့ပုံကိုယ်တွေပါမယ်။နော်တကယ်အာဂရိကင်းရှင်းနဲ့အဲ့ဒီပုံကိုယ်တွေကိုယ်တိုင်အာဂရိကင်းရှင်းနဲ့လူမျိုးတွေပါပြီးတော့ပြည်သူလူထုတဲမှာတကယ်ဟိုအာဂရိလိုက်စားမှုနဲ့ပတ်သက်ပြီးတော့သူတို့ရဲ့ဟိုသိမြင်နားလည်မှုနော်နောက်အစိုးရဝန်ထမ်းအစင်းစင်းမှာဒီအာဂရိလိုက်စားမှုနဲ့ပတ်သက်ပြီးတော့သိမြင်နားလည်မှုတွေကိုမြင့်တင်လာနိုင်မယ်။နောက်ပြီးတော့အာဂရိလိုက်စားမှုတွေကိုထိထိရောက်ရောက်ပညာပေးလာနိုင်မယ်။နောက်ထိထိရောက်ရောက်အရေးယူလာနိုင်မယ်။ဆိုလို့ရှိရင်တော့အတိုင်းအတာတစ်ခုအထိပေါ့လေဟိုပြည်သူလူထုအမြင်မှာတတ်တောင့်တတာရှိနိုင်တယ်လို့ကျွန်တော်ကသုံးသပ်တယ်။နောက်ကျွန်တော်တခုလေးဆွေးနွေးချင်တာကကျွန်တော်တို့ဒီအာဏာလွှဲပြောင်းကာလမှာပေါ့ဟိုကျွန်တော်တို့ကျွန်တော်မှတ်မိသလောက်ပေါ့1962ခုနှစ်မှာတော်လိုင်းကောင်စီကအာဏာသိမ်းတယ်။အာဏာသိမ်းတဲ့ကာလမှာသူတို့ကတော်လိုင်းကောင်စီအစိုးရကနေပြီးတော့ကျွန်တော်တို့အဲ့ဒီဟိုမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီအစိုးရကိုလွှဲပြောင်းတော့ကအဲ့ဒီတုန်းကဒလောက်လောက်ထူတဲ့စာအုပ်တုပ်ထုတ်ခဲ့ဘူးလေအဲ့ဒီစာအုပ်ထဲမှာသူကတော်လိုင်းကောင်စီအစိုးရလက်ထက်မှာဆောင်ရွက်ခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးသူကအစီရင်ခံစာပေါ့အဲ့ဝန်ကြီးဌာနအားလုံးပါတယ်အဲ့တော့အဲ့ဒီကာလာတုန်းကတော့ဒီလောက်ထူတဲ့စာအုပ်ထုတ်ပြီးတော့အများပြည်သူဂျာမားလည်းဒီဝန်ကြီးဌာနတွေနဲ့ပတ်သက်ပြီးပွင့်လင်းမြင်သာမှုရှိရှိသိအောင်လုပ်နိုင်ခဲ့ရင်အခုအချိန်မှာဆိုကျွန်တော်အမြင်အားဖြင့်ဝင်ကြီးဌာနတိုင်းအနေနဲ့ဒီလွန်ခဲ့တဲ့9နှစ်ကာလမှာတာဝန်ယူဆောင်ရွက်ခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့အာဏာမလွှဲပြောင်းခင်မှာပြည်သူလူထုကိုပွင့်လင်းမြင်သာမှုရှိရှိနဲ့အသိပေးဖို့လိုအပ်တယ်လို့မြင်တယ်။နောက်ဗန္နာရေးအပိုင်းနဲ့ပတ်သက်လို့ရှိရင်လည်းပဲပွင့်လင်းမြင်သာမှုရှိရှိအသိပေးဖို့လိုအပ်တယ်လို့မြင်တယ်။နောက်လက်ခံမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တာဝန်ရှိသူတွေအနေနဲ့လည်းအဲ့ဒီကိစ္စကိုအလေးနဲ့ထားပြီးတော့ပေါ့လေဟိုဆောင်ရွက်နိုင်မှုလူတယ်လို့မြင်တယ်မဟုတ်လို့ရှိရင်ကျွန်တော်အမြင်ကတော့သူများပြဿနာကိုပြဿနာဖြစ်လာနိုင်တယ်လို့ကျွန်တော်ကမြင်ပါတယ
်ဟုတ်ပါတယ်ဘာဆိုတော့ဒီတကယ်ကိုတက်ပြက်ကြီးကိုလည်းပို့လို့ရမယ်ပြမကြီးဦးကောင်းကိုလည်းထမ်းရမယ်ဟို NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်အစိုးရအတွက်ကိုဒီမှာတွေးပြီးတော့ရင်လဲရင်လေးမိပါရဲ့အဲဒါနဲ့တဆက်တဲ့ကျွန်မသတင်းမီဒီယာသမားဆိုတဲ့အခါကျတော့ပြန်ကြားရေးဝန်ကြီးဌာနကိုစိတ်ဝင်စားပါတယ်အဲ့တော့ပြန်ကြားရေးဝန်ကြီးဌာနဆိုတာဒီဒီမိုကရေစီနိုင်ငံတွေမှာပြန်ကြားရေးဝန်ကြီးဌာနရေလို့သိမရှိကြဘူးဒါပေမဲ့သမရရဲ့ပြောရေးဆိုခွင့်ရှိသူပေါ့နော်ဟိုသမရရဲ့ press secretary ဆိုတာမျိုးတော့ထားတာပေါ့လीအဲ့တော့ဒေါ်ဆန်းစုကြည်အစိုးရတက်လာလို့ရှိရင်ဒီပြန်ကြားရေးဝန်ကြီးဌာနကိုများဘယ်လိုလုပ်မယ်လို့ဆရာထင်လဲဆရာအများပြည်သူဝန်ဆောင်မှုမီဒီယာပေါ့လी
အခုပေါ့လीကျွန်တော်တို့လည်းစဉ်းစားနေဥပသတင်းစာဆိုရင်လည်းနော်ကျွန်တော်တို့ပြည်သူပိုင်းသတင်းစာဆိုမြန်မာပြည်မှာပဲကြံတော့တကယ်တကယ်နိုင်ငံတကာမှာလည်းမရှိတော့ဘူးအဲ့တော့ဒီသတင်းစာတွေဘာရေးရမလဲနော်အဲ့ဒီပြည်ကျဲရေးဌာနဆိုအခုမီဒီယာကိုလည်းဒီ MTV တို့ဘာလို့လဲကင်ထားတာများရှိတယ်နောက်သူပေးရတဲ့ဟိုခွင့်ပြုထားတဲ့မီဒီယာလည်းသူနဲ့ပတ်သက်တဲ့မီဒီယာတွေပဲရှိတယ်အဲ့ဒါလေးတွေကပြဿနာအများကြီးရှိနိုင်တယ်သူကမြေခွက်ကစဒီရေကူးကပြဿနာလည်းစောစီးတဲ့ပေါ်နေပြီအဲ့တော့ဆရာရံမျိုးသိန်းပြောရတဲ့နေရာမှာကျွန်တော်တို့အများကြီးစဉ်းစားရတာရှိတာကျွန်တော် NLD အမှတ်တရနော်ဒီ capacity building ကအရင်အရေးကြီးတယ်ဒီ capacity မရှိရင်ဘာမှလုပ်လို့မရ
ဘူးအဲ့ဒါကြောင့်တင်နန်းတွေတက်ပါစာဖတ်ပါလို့ပြော
တယ်အဲ့ဒါကြီး capacity building ကကျွန်တော်ရမ်းလိုက်လုပ်လို့မရဘူးဘာဆိုရင်ဘာပဲ capacity ကိုကျွန်တော် build လုပ်မယ်ဟော communist ဆွဲဖြစ်မှာ socialist ဆွဲဖြစ်မှာ democracy ဆိုတာလည်းအရင်ဟိုဖြစ်တယ်ဒီအမှန်ခက်ခဲပါလေအခုလောလောဆယ်မှာသူတို့ကလည်းတကဘာလုံးကလည်းဟာအထင်ကြီးနေကြီးညုံးနေပြီငါကွာဆိုတော့ဖြစ်နေတဲ့အခြေအနေပေါ့ကျွန်တော်တို့ Thai ကလည်းဟောဒီအားကြနေကြတယ်အထူးဖြစ်အော်ကမ္ဘောဒီးယားဆိုရင်အတိုက်ခံအရန်အားကြရတယ်အဲ့တော့ကျွန်တော်တို့ဒီလိုမျိုးအခြေအနေတွေခဏခဏရောက်ဖူပါဟိုလို88တောင်းလဲဘောမပြီးပါအားကြရောဖြစ်နောက်ဆုံးကြတော့ကိုကအောက်ဆုံးပြန်ပြန်ရောက်သွားတယ်အဲ့တော့ဒီလိုမျိုးအခြေအနေမှာအခုတက်လာတဲ့အမတ်တွေကိုကျွန်တော်တို့ကနော်အထင်မသေးဘူးနဲ့အထင်ကြီးလည်းမကြီးဘူးနဲ့သူတို့အတွက်ကိုကျွန်တော်တို့ဘာကူညီရမလဲဟိုလုံးကကျွန်တော်52ရောက်ဗျာဖတ်တော်လေးရောက်လာတယ် NLD မှာအဲ့သူတို့ရဲ့အသံတော်လေးကျတယ်သူတို့လုံးလို့ရတယ်အခုပြည်ခိုင်ပြောရတယ်52ယောက်သူတို့လည်းလုံနိုင်ခွင့်ရှိတာပဲအဲ့တော့သူတို့လည်း capacity ရှိတဲ့လူတွေဖြစ်နိုင်တာပဲအဲ့တော့ကျွန်တော်တို့ဒီနေရာမှာတော့တိုင်းပြည်ကြီးအတွက်ပေါ့စဉ်းစားမယ်ဆိုရင်ဒီလူတွေကိုကျွန်တော်တို့ကဟာတိုးဖြစ်ဒီလိုပြဿနာရှိနေပြီဆိုတဲ့ဟာကိုဟောကိုရံမျိုးသိမ့်ပြောလို့ပေါ့စ sau atu ji ma hoi naw ma sau apa le law paw tharu ti ja myin ja aw lo chano lo wa lo ho
wai
wai ko kunyi pe ja ho lo le lo chano tin ma
okay ba a lo chiba lo di pidu lu lu a nei ne paw na pidu lu lu a da mitta ma u democracy di yin chin mu u tait pi lo ma ti ja de da mae daw san su ji tet la le chano a pyaung le tuk lo myin naw mae ga lo democracy a so ya lo ya ra mae so yo a myo le ni myo le ni da lo pidu lu lu ri ye pa win mu khan ga na paw no tharu democracy yin chin mu ti yak ko ta ke the the win win ti aw ta ke le lai pa saung ywe nai aw daw san su ji a so ya a nei ne paw no blu mya pinya pe yin kaung ne ma ti
အဓိကကတော့ပြည်သူလူထုဆိုတဲ့ဥစ္စာကခေါင်းဆောင်မှုအပေါ်မှာဟိုမူတည်တာပဲကျွန်တော်တို့ဒီရှေ့ပိုင်းပေါ့နော်ဒီစစ်အာဏာရှင်စနစ်တွေအောက်မှာရောက်ခဲ့တဲ့ခါကျတော့ပြည်သူလူထုအနေထားကိုကျွန်တော်တို့အများကြီးလေ့လာတယ်သုံးသပ်တယ်အမျိုးမျိုးပေါ့နော်ဘာဖြစ်လို့ဖြစ်ရဘာလို့ပညာတွေမဲ့ရလဲဘာဖြစ်လို့ဒီအကျင့်စရိုက်တွေအစားပေါ့နော်တခြားနိုင်ငံတွေနဲ့မတူအဲ့လိုဖြစ်ရတယ်ဥပမာနောက်ဆုံးကုန်ကိုအခုဒေါ်ဆန်းစုကြည်လုပ်တဲ့အမှိုက်ကိစ္စပဲစားပေါ့နော်အဲ့တော့ဘာလို့အဲ့လိုလုပ်လဲခါအဲ့လိုမျိုးဖြစ်ရတယ်ဆိုတဲ့ခါကျတော့အုတ်ချုပ်သူအပေါ်မှာအများကြီးသွားပြီးတော့မှဟိုတာဝန်ရှိတယ်အုတ်ချုပ်သူကအရင်တော့ကစစ်အစိုးရဖြစ်ခဲ့တဲ့အခါကျတော့သူကစစ်ပုံစံနဲ့ပဲသူကလုပ်တယ်လုပ်တော့ဟိုလူတွေကြားထဲမှာပြောတာဆိုတာတွေကနှစ်တည်းကြာလာတဲ့ခါကျတော့ဒီမိုကရေစီဆိုတာသူတို့လည်းမသိတော့ဘူးသူတို့ရဲ့စစ်ကူးကြံစားမှုတွေမှလည်းမရှိတော့ဘူးကျွန်တော်ဟိုတော့ဆိုရင်စကားတယောက်ကိုတက္ကစီဒရိုင်ဘာနဲ့ပြောတော့ကျွန်တော်လန့်သွားတယ်သူကဘာပြောလဲဆိုတော့ဟာတက္ကစီတွေရတဲ့အဲ့ဆိုးတာပဲတဲ့ဒီကောင်တွေကဟိုကောင်တွေကဘလို့ဖြစ်ပါသူအဲ့လိုပြောတော့ပေါ့နော်ပြောပြီးတော့ဟာအကူရဲအဲ့ဒါဆိုရင်ဘလို့များဖြစ်ရှင်းမလဲပေါ့နော်အဲ့ဒါလွယ်တကွာတဲ့အမိတ်တစ်ခုချလိုက်တယ်ပြီးရင်တော့အဲ့ဒီကောင်တွေအကုန်လုံးလည်းဖမ်းပြီးတော့ထောင်ထဲထည့်လိုက်တယ်ကားတွေလည်းအကုန်လုံးသွားပြီးတော့ဟိုဘာလဲမိသူချုပ်ဆက်တဲ့ထည့်လိုက်တယ်ဆိုတော့ဟိုလူတွေရဲ့စဉ်းစားနည်းတွေမှာအဲ့လိုနည်းတွေနဲ့စဉ်းစားတဲ့ဟာတွေကအများကြီးအမြင့်ထီကိုတွယ်လာတယ်ကျောင်းဆရာဆရာမထဲမှာပဲဖြစ်စီဝန်ထမ်းလောကမှာပဲဖြစ်စီဒီမိုကရေစီနည်းကြနဲ့ဟိုစဉ်းစားတွေးခေါ်တာပြဿနာတွေဖြေရှင်းတဲ့ဥစ္စာတွေကမရှိဘူးမရှိတော့အခုတက်လာမဲ့အစိုးရကဒီမိုကရေစီလမ်းကြောင်းကိုတွားဖို့ဆိုတဲ့ဟာကအဲ့ဒီဟာတွေအကုန်လုံးကိုသူကဟိုအောက်ချေအစခလေးလေးဘွားအစအကုန်လုံးဒီယဉ်ကျေးမှုတွေထုံးကားလာကိုသူပြန်ပြီးတော့သူလုပ်ပေးရမယ်အများကြီးတာဝန်ကြီးတယ်ကျွန်တော်ထင်တယ်နှစ်ဒီအကြာကြီးသွားမှဒါကြီးကရလာမယ်လို့ကျွန်တော်ထင်ပါတယ်ဘာလို့ဆိုတော့နှစ်ပေါင်းများစွာကျွန်တော်တို့ဖြစ်စည်းရတာခံခဲ့ရတယ်လေ
ဟုတ်ကဲ့အဲ့တော့ဒီဒေါ်အောင်ဆန်းစုကြည်ဒီမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရဦးဆောင်တဲ့ဒီအာဏာရပါတီဖြစ်လာပြီးအာဏာရအစိုးရလည်းဖြစ်လာပြီးဆိုလို့ရှိရင်ပြည်သူလူထုကမျှော်လင့်ချက်ကတိတ်များတိတ်ပြီးတော့သူတို့ရဲ့high expectation မှာသူတို့ရဲ့မျှော်လင့်ချက်ကတော်တော်လေးကိုမြင့်ပါတယ်အဲ့တော့အဲ့ဒီမျှော်လင့်ချက်တွေမှာ false hope ဆိုတာမျိုးမပေးမိအောင်လို့ပေါ့နော်သူတို့လည်းစိတ်ရှည်တည်ခံကြဖို့အဲ့တော့ဘလို့နီးနာနေဘလို့မျိုးနီးပြူဟာတွေနဲ့ချင့်ကန်ရင်ကောင်းမလဲမသိဘူးဥမာဆိုလို့ရှိရင်ဒေါ်အောင်ဆန်းစုကြည်အစိုးရတက်လာတယ်ဆိုလို့ရှိရင်ဒီပြည်သူလူထုကိုစိတ်ရှည်တည်ခံပြီးတော့ဒီစီကံတကြလိုက်နာကြဖို့ဟိုနေကြထိုင်ကြဖို့ဘလို့များပညာပေးရင်ကောင်းမလဲမသိဘူ
းကျွန်တော်ကတော့ကျွန်တော်မြင်တာကတော့ကျွန်တော်တို့ပြည်သူလူထုမှာ1962ခုနှစ်အာဏာသိမ်းတဲ့အချိန်ကနေစပြီးနောက်ပိုင်းအခုအချိန်ထိကိုပြည်သူလူထုဟာဟိုနေရာပေးမခံရအောင်နောက်ပြည်သူလူထုဟာဟိုပွင့်လင်းမြင်သာမှုဆိုတဲ့ဘဝတော်ကိုတည်တည်ချာချာနားမလည်ဘာဖြစ်လို့လဲဆိုတော့အစိုးရဆက်ဆက်ဟာပြည်သူလူထုကိုဟိုတကယ်ထိုက်ထန်တဲ့နေရာကိုမပေးဘဲနဲ့ဟဟလားအစိုးရကလည်းငါပဲတည်တယ်ငါပဲတက်တယ်ဟလာပြည်သူလူထုကမင်းတို့ကငါတို့ခိုင်းတဲ့အတိုင်းလိုက်လို့အဲ့ဒါကြောင့်လည်းအရင်ခေတ်မှာဟလာအစိုးရကကိုယ့်ကိုယ်ကိုမိဘလိုသဘောထားပြီးတော့ပြည်သူလူထုကိုသားသမီးလိုမျိုးသဘောထားတဲ့အစ်စ်နှိမ်ပြီးဆက်ဆံတဲ့သဘောမျိုးတွေက1962ခုနှစ်နောက်ပိုင်းတည်းကအခုအချိန်ထိကိုကျွန်တော်ကတော့တည်ထားမိတယ်အဲ့တော့လာမယ့်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့အနေနဲ့ပြည်သူလူထုကိုနှွေးနှွေးထွေးထွေးနဲ့ပွင့်လင်းမြင်သာမှုရှိရှိနဲ့ပြည်သူလူထုနဲ့တသားတည်းရပ်တည်ပြီးတော့စီယုံနိုင်မယ်နောက်ဆောင်ရွက်နိုင်မယ်ဆိုရင်ကျွန်တော်အမြင်အားဖြင့်တော့ဟိုအတားအဆီးတွေကိုတော်တော်များများ short ချနိုင်လိမ့်မယ်လို့မြင်တယ်ဥပမာအဖြစ်ကျွန်တော်စဉ်းစားမိတဲ့အချက်ပေါ့လေဥပမာလက်ရှိရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေကိုဟလာဒီအချိန်မှာကျွန်တော်တို့တင်တန်းနေပေးတာလည်းပဲလိုအပ်တယ်လို့သူတို့ကိုပြည်သူလူထုကြားထဲကိုဆင်းခိုင်းမယ်ဆိုရင်အဲ့ဒီပြည်သူလူထုရဲ့အတန်တွေပြည်သူလူထုရဲ့ဘဝတွေကိုသူတို့လေ့လာကြည့်ခြင်းအားဖြင့်သူတို့ဟာစာသင်ခန်းထဲမှာသင်တန်းခန်းမတွေမှာမရနိုင်တဲ့သင်ခန်းစာအစ်စ်တွေအများကြီးရနိုင်တယ်လို့ကျွန်တော်ကမြင်တယ်။အဲ့တော့အဲ့လိုပုံစံမျိုးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်အနေနဲ့စဉ်းစားဖို့လိုအပ်တယ်။နောက်ပြီးတော့လူတယောက်ကိုအရေးအသွေးမြင့်တင်ဖို့ဆိုတာကျွန်တော်တို့လူစုပြီးသင်တန်းပေးရုံနဲ့မဖြစ်ဘူးဆိုတာကိုနားလည်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ်။
ကျွန်တော်ကြားတဲ့အနေနဲ့ဥဝင်ပြောမယ်အဲ့ဒီတကယ်တကယ်တော့62ခုနှစ်မတိုင်ခင်တုန်းကလည်းကျွန်တော်တို့ဒီအင်္ဂလိပ်အစိုးရပို့ရကျွန်တော်ဖိနေကြတယ်ဘာကြောင့်လဲကျွန်တော်တို့ဖျားထုခိုင်းနေဒုက္ခပေးတာပေါ့လေအဲ့ဒါပြီးတော့ကျွန်တော်ဒီမိုကရေစီလမ်းကြောင်းဝင်ပါလေပါလီမန်ဒီမိုကရေစီဝင်တဲ့အခါမှာခုနကအခုကျွန်တော်တွေ့ရတယ်လို့ပဲအမှန်အခက်ခဲပါလေ
အပြည့်သူလူလူကိုကျွန်တော်နေရပေးပြီမယ်ပြည်သူလူလူကလည်းတို့ကအကုန်လုံးရရမယ်လူတကိုတိုက်တလုံးကာရစီနဲ့ရှိရမယ်အဲ့တော့အကုန်လုံးဒီ capacity ကိုဘယ်လောက်တာလူလူပညာရေးဖူးတွေပါနဲ့စူးစမ်းကြတာပဲအမှန်တန်ခက်ခဲပါလေဒါကြောင့်ကျွန်တော်ခုနပြောလို့ဒီအာနာလွှဲပြောင်းရေးတွေမကဘူးတိုက်ပြီးတိဆောက်ရေးရလဲအမှန်တန်ခက်ခဲမှာလို့ကျွန်တော်ထင်တယ်
ဟုတ်ကဲ့ပါအဲ့တော့ကျမတို့ဒီရွေးကောက်ပွဲကိုခြုံငုံပြောမယ်ဆိုလို့ရှိရင်ဟိုနိုင်ငံတကာကဲခတ်ပုဂ္ဂိုလ်တွေကလည်းပြောပါတယ်ဒီရွေးကောက်ပွဲဟာလွတ်လပ်တယ်လို့ပြောပါတယ်တရားမျှတာလည်းမမျှတာဘူးဆိုတာကတော့ဒါကတော့တကဘာလုံးသိပြီးသားပါလေဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုအခြေခံထားတယ်ဆိုရင်တော့ဒါအကျော်ပေးပြီးတော့ NLD ကပြိုင်ခဲ့ရတာပေါ့နော်အဲ့တော့ကျမတို့ဒီနေ့ပါဝင်ဆွေးနွေးပေးတဲ့ဒီဆရာဒေါက်တာခင်မောင်ညိုလည်းကျေးဇူးအများကြီးတင်ပါတယ်နောက်ခံသမိုင်းလေးတွေနဲ့တကွာဟိုကိုယ့်ရဲ့အတွေ့အကြုံလေးတွေမျှဝေပြီးတဲ့ကျေးဇူးတင်ပါတယ်ဆရာကြီးဆရာဦးစီသူအောင်မြင့်ကတော့ကြက်ကြလက်ကြမေးထားတဲ့ကိုသူတွေတနာလှုပ်ထားတဲ့ဟာတွေအကုန်လုံးအင်စာတွေအကုန်လုံးကိုကျက်ပြီးတော့မှတ်ပြီးတော့အကုန်လုံးဟိုဆွေးနွေးပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ဆရာဒေါက်တာရံမျိုးသိမ့်အနေနဲ့လည်းနည်းနည်းနည်းနည်းပေါ့လေဝေဖန်သုံးသပ်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ဒီမှာကျေးဇူးတင်ရမယ့်လူတွေကအများကြီးပါပဲဒီစကဝိုင်းဖြစ်မြောက်ရေးအတွက်ထုတ်လုပ်ရေးမှုကိုစီသူနောက်ပြီးတော့ကင်မရာဂဲလ်တွေဖြစ်ကြတဲ့မတ်တင်ကြီးလေးနဲ့မမြင်မြင်ခိုင်တော့ကင်မရာဘွိုင်းတွေပေါ်ကျမရဲ့ကင်မရာတွေကိုကင်နေကြတယ်ကင်မရာလေးလုံးနဲ့ရိုက်ရတာပါအဲ့တော့မောင်းထက်အောင်နဲ့မောင်းကောင်းဆန်လေးတို့လည်းပါဝင်ပါတယ်ဒီကြည့်ရှုအားပေးတဲ့ပရိသတ်ကိုကျေးဇူးအများကြီးတင်ပါတယ်နောက်အခါခွင့်ကြုံတဲ့အခါမှာလည်းဒီလိုမျိုးအစီအစဉ်တွေတင်ဆက်နိုင်ွင့်ရပါစေလို့ကျမဆုတောင်းပါတယ်အားလုံးကိုကျေးဇူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေကြပါစေ
ရွေးကောက်ပွဲမတိုင်ခင်နဲ့ရွေးကောက်ပွဲလွန်ခြုံငုံသုံးသပ်ချက်တွေကိုဆွေးနွေးထားတဲ့ရွေးကောက်ပွဲဆိုင်ရာစကားဝိုင်းကိုတင်ဆက်ပေးသွားတာပါရှင်။ VOA ကနေကဏ္ဍပေါင်းစုံကိုထုတ်လွှင့်နေပါတယ်။ကျမတို့ VOA ကိုအင်တာနက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတဲ့တဲ့ချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့0932318555လေးကိုခေါ်ဆိုနိုင်ပါတယ်။စာရိုက်ကနေစာရေးသားဆက်သွယ်လို့ရရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်စာရိုက်သစ်တာအမှတ် 855ပဟုစာတိုက်ကြီးရန်ကုန်မြို့ကိုစာရေးသားဆက်သွယ်နိုင်ကြပါရဲ့ရှင်ဘုဒ္ဓဟူးနေ့ညနေခင်းအစည်းအဝေးမကြာခင်ပြီးဆုံးတော့မှာပါအခုကြန့်ရှင်းတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါအောင်ရှင
်တမရဦးသိန်းစိန်နဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်အင်ဒိုဒီပါတီဥက္ကဋ္ဌဒေါန်ဆန်းစုကြည်တို့ဒီကနေ့မနေ့ပိုင်းက45မိနစ်ကြာတွေ့ဆုံပြီးနိုင်ငံတော်ကြီးကဲတော်ဝန်ဆင်းရဲကြလွှဲပြောင်းပြီးအပါအဝင်ဆွေးနွေးကြတယ်လို့ပြန်ကြားရေးဝန်ကြီးဦးရထွတ်ကသတင်းထုတ်တွေကိုပြောပါတယ်ပထမဆုံးအဓိကဆွေးနွေးတာကနောင်ပေါ်ပေါလာမယ့်အစိုးရကိုအေးချမ်းညင်သာချောမွေ့စွာတာဝန်လွှဲပြောင်းနိုင်ဖို့ပြည်သူတွေအနေနဲ့စိုးရိမ်ပူပန်မှုမရှိစေရေးနှစ်ဖက်ပူးပေါင်းဆောင်ရွက်မယ့်ကိစ္စတွေကိုပုံမှန်လေးလေးနဲ့ဆွေးနွေးတယ်လို့ဦးရထွတ်ကပြောပါတယ်။ဒုတိယပိုင်းမှာဒီမိုကရေစီအသွင်ကူးပြောင်းရေးကာလမှာရင်းနှုန်းကအစဉ်အလာမရှိသေးတဲ့နိုင်ငံတော်ကြီးကဲတာဝန်တွေကိုစနစ်တကျလွှဲပြောင်းပေးတဲ့အစဉ်အလာကောင်းတစ်ခုကိုထူထောင်ဖို့ဆွေးနွေးကြတယ်လို့ဝန်ကြီးဦးရထွတ်ကသတင်းထုတ်တွေကိုပြောပါတယ်။နေ့လယ်ပိုင်းမှာတော့တမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဒေါန်ဆန်းစုကြည်တို့ဟာနှစ်နာရီကနေသုံးနာရီထိနေပြည်တော်ဘင်းအောင်ရိုက်တာဧကမ်းမဆောင်မှာတွေ့ဆုံဆွေးနွေးပါတယ်။တိုင်းပြည်အတွက်အကျိုးရှိတဲ့ဟာကိုပူးပေါင်းဆောင်ရွက်ဖို့သဘောတူတယ်လို့ဆွေးနွေးပွဲအပြီးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသတင်းထုတ်တွေကိုပြောပါတယ်။ပြည်သူလူထုရဲ့ဆန္ဒကိုအလေးထားပြီးဒီညအေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးစီးလုံးညီညွတ်ရေးနဲ့နိုင်ငံဖွံ့ဖြိုးတိုးတက်ရေးတို့အတွက်နှစ်ဖက်ညှိနှိုင်းပူးပေါင်းဆောင်ရွက်ကြဖို့သဘောတူခဲ့ကြတယ်လို့ဆွေးနွေးပွဲအပြီးမှာကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ပါတယ်။ IS အကြမ်းဖက်အဖွဲ့ကိုအရှိန်မြှင့်ပြီးချေမှုန်းမှုကြိုးပမ်းနေပြီးဒီအဖွဲ့ရဲ့အဓိကအရေးပါတဲ့စနစ်တွေကိုဖျက်ဆီးပစ်ဖို့ရည်ရွယ်ချက်နဲ့လာမယ့်သတင်းပတ်တွေအတွင်းအမေရိကန်အထူးတပ်ဖွဲ့တစ်ခုလုပ်ငန်းစတင်မှုရှိပါတယ်။တပ်ဖွဲ့သစ်ဇီလိုမဲ့ကိစ္စကိုလက်နက်ကင်တပ်ဖွဲ့များဆိုင်ရာအောက်လူတော်ကော်မတီမှာအင်္ဂါနေ့ကလုပ်တဲ့ကြားနာပွဲအတွင်းကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကကြေညာသွားတာပါ။တူရကီနိုင်ငံအစ္စတန်ဘူမြို့ကမြေရောက်ရထားပူရာယုံတစ်ခုနားမှာမနေ့ကပေါက်ကွဲမှုဖြစ်တာကြောင့်လူ9ဦးထက်မနည်းထိခိုက်ပြီးတရုတ်ပို့ဆောင်ရေးစနစ်ထဲမှာအနှောက်အယှက်ဖြစ်ခဲ့ပါတယ်။အစ္စတန်ဘူမြို့ရဲ့ဘေရန်ပါစာပူရာယုံဤပေါင်းကူတရားတစ်ခုနားမှာလူသားလူလာများတဲ့ညနေခင်းပိုက်ဘုံတစ်လုံးပေါက်ကွဲတာလို့ဒေသခံအစိုးရတာဝန်ရှိသူတွေကပြောပါတယ်။တူရကီနဲ့ဆီးရီးယားနယ်စပ်မှာရုရှားတိုက်လေယာဉ်တစ်စင်းကိုတူရကီဘက်ကပစ်ချပြီးတရင်တစ်ပတ်အကြာမှာတော့တူရကီနယ်စပ်တခြားလူညုံရေးတိုးမြင့်ချထားနိုင်မယ့်နီလန်းတွေကိုမြောက်အတ္တလန္တိစာချုပ်အဖွဲ့အနေတို့ရဲ့နိုင်ငံသားဝင်ကြီးတွေဆွေးနွေးနေကြပါတယ်။တူရကီအင်ဆာလိတ်လေဒက်စကမှာမမေးလေယာဉ်တွေပူထားဖို့ဒုံးကျည်စနစ်တိုးမြင့်မှုနဲ့ပြည်ထဲပင်လယ်ထဲသင်္ဘောတွေထပ်တိုးထားဖို့အပါအဝင်လူညုံရေးဆောင်ရွက်သွားဖို့ဆွေးနွေးကြပါတယ်။ပြီးခဲ့တဲ့နှစ်ကပါကစ္စတန်နိုင်ငံပက်ရှောမြို့မှာစစ်တပ်ကဖွင့်ထားတဲ့စစ်တပ်ကြောင်းတစ်ခုကိုတာလီဘန်တွေဝန်တိုက်တာကြောင့်ကလေးငယ်134ဦးနဲ့ဝန်ထမ်း16ဦးသေဆုံးရမှုနဲ့ဆက်နွယ်ပြီးလူ4ဦးကိုဒီကနေ့ပဲပါကစ္စတန်ကကျူပီးကွပ်မြက်လိုက်ပါပြီခင်ဗျာ
။တရင်အချင်းချက်ကိုကိုကျော်ကျော်သိန်းကပြောပြပေးသွားတာပါ။ဒီညနေအတွက်စီစဉ်ထုတ်လုပ်ရမှုကကိုအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ VOA American အသံညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:20အထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ25 kHz 11.965 လိုင်းဒိုမီတာ51 kHz 9.95ရောကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးဝဲကျေးဇူးတင်ပါတယ်။ကျမနန်းလောက်ပါ။
This program has come to you from the Voice of America, Washington.